Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ American ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းရဲ့2019ခုနှစ်ဩဂုတ်လ19ရက်စနေနေ့ည9:00ကနေ10:00အထိအစီအစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ line 2 meter 24 25 30နဲ့50နဲ့ line meter 190တို့ကနေဖမ်းယူနားဆင်နိုင်တယ်လို့ထုတ်လွှင့်ခြင်းနဲ့တပြေးညီ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းဝင်ရောက်နားဆင်နိုင်ပါတယ်ရှင်။ကျမရှာဖောင်ပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင်
။ကျမအေးတနာကျော်ပါ။စပိန်နိုင်ငံဘာစီလိုနာမြို့တော်မှာလမ်းသွားလမ်းလာတွေကိုကားနဲ့အကြမ်းဖက်တိုက်ခိုက်ရမှာကားမောင်းတဲ့သူဆက်ပြီးတော့လွတ်မြောက်နေနိုင်သေးတယ်လို့စပိန်ရဲတပ်ဖွဲ့ကပြောကြားလိုက်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့သမ္မတဂရော်တို့ဝါရှင်တန်မြို့တော်ကနေဒီစင်တာမှာနှစ်ဆင့်ကျင်းပနေကြအမှုပညာဘဝတသက်သာစွမ်းဆောင်မှုစုချင်းမြင်ပွဲအခမ်းအနားကိုတက်ရောက်မှာမဟုတ်ဘူးလို့အင်ဗျူတော်ကကြေညာပါတယ်။ဒီလိုမျိုးနိုင်ငံတကာနဲ့ data ရင်းသတင်းတွေပြောပြပေးဖို့ရှိပါတယ်ရှောက်ဖောင်ရင
်ကောင်းပါပြီရှင်ဒီကနေ့ညအနားဆင်ကြရမယ့်သတင်းလွှာတွေထဲမှာတော
့ငကိုင်းပြည်နယ်ဖွံ့ဖြိုးတိုးတက်ရေးအတွက်ဆိုတာကတည်ငြိမ်အေးချမ်းဖို့ဆိုတာလိုပါတယ်တည်ငြိမ်အေးချမ်းဖို့အတွက်ကဟိုသဟဇာတာရှိဖို့လိုတယ်နောက်ပြီးတော့တရားမျှတမှုရှိဖို့လိုတယ်ဥပဒေစိုးမိုးရေးရှိ
ရခိုင်ပြည်နယ်ရေးအကြံပေးကော်မရှင်အဖွဲ့ဝင်ဦးအေးလွင်ပြောသွားတာပါအပြည့်စုံကိုသတင်းတွေပြီးမှနားဆင်ကြရပါမယ်ဒါအပြင်ထိုင်းမြန်မာနယ်စပ်နဲ့ဆိုင်တာချီလိပ်ဘက်ကရေးကြီးမှုတန်းခံခဲ့ရတဲ့နောက်ဆုံးအခြေအနေတွေပြင်ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာသတင်းဆောင်ပါနဲ့ဒီသတင်းတော်မှတ်စုအစီအစဉ်တွေကိုလည်းနားဆင်ကြရဖို့ရှိပါတယ်ဒါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမအေးတန်တာကျော်နဲ့ကိုရင်နိုင်တို့ပြောပြပေးပါမယ်ရှင်
စပိန်နိုင်ငံဘာစီလိုနာမြို့တော်မှာလမ်းသွားလမ်းလာတွေကိုကားနဲ့အကြမ်းဖက်တိုက်ခိုက်ရမှာကားမောင်းတဲ့သူဆက်ပြီးတော့လွတ်မြောက်နေနိုင်သေးတယ်လို့စပိန်ရဲတပ်ဖွဲ့ကပြောပြီးတော့ဒါဟာအရင်ကထွက်လာတဲ့သတင်းတွေဖြစ်တဲ့ရေမောင်းကနေပထမတိုက်ခိုက်မှုအပြီးနိုင်ပိုင်းအတွင်းဖြစ်တဲ့အနီးနားကနောက်ထပ်အလားတူတိုက်ခိုက်မှုအတွင်းတည်ပြီဆိုတဲ့သတင်းတွေကအနေဆန့်ကျင်နေပါတယ်ရဲတပ်ဖွဲ့ကရှောက်ဖွေစဲဖြစ်တဲ့မော်ရိုကိုနိုင်ငံဘွားအသက်22နှစ်အရွယ်ယူနော့အဘူယာကွတ်ဟာဒီဘာစီလိုနာနဲ့သူနဲ့85မိုင်အကွာတောင်ပိုင်းကမ်းခြေကကမ်ဘရယ်စ်မြို့တို့ကိုတိုက်ခိုက်မှုလုပ်တဲ့အဖွဲ့ခေါင်းဆောင်ဖြစ်နိုင်တယ်လို့ယူဆကြပါရစ်။အကြမ်းဖက်တိုက်ခိုက်မှုနှစ်ခုအတွင်းမှာလူ14ဦးသေဆုံးခဲ့ပြီးတော့ဘာစီလိုနာတိုက်ခိုက်မှုမှာ73ဦးနဲ့ကမ်ဘရယ်စ်မြို့မှာတော့2ဦးသေဆုံးတာပါ။ကမ်ဘရယ်စ်မြို့မှာတိုက်ခိုက်မှုကလည်းလမ်းသွားလမ်းလာတွေကိုကားနဲ့ဝင်တိုက်တာဖြစ်ပြီးတော့တိုက်ခိုက်သူတွေကားတွေကထွက်ပြေးမှရဲကတနက်နဲ့ဖြစ်ပြီးတော့အသေးဖမ်းဆီးမိခဲ့ပါရစ်။ကမ်ဘရယ်စ်မြို့မှာရဲလက်ချက်နဲ့တိုက်ဆုံတဲ့မတင်ငါပွဲအကြမ်းဖက်သမားတွေကတယောက်ကအသက်18နှစ်အရွယ်မူဆာအိုဂဘာဆိုသူဖြစ်ပြီးတော့ဘာစီလိုနာတိုက်ခိုက်မှုမှာကားမောင်းတဲ့သူလို့ယူဆရတယ်ဆိုပြီးတော့စပိန်သတင်းတွေမှာဖော်ပြခဲ့ကြပါရည်။ဒါမဲ့လည်းတောက်ချာနေညာပိုင်းဒေတာတွေရုပ်သံအစီအစဉ်တစ်ခုနဲ့တွေးဆမေးမြန်းခံမှာတော့အဲဒီမစ္စတာအိုဂဘာဟာဒီဘာစီလိုနာမှာတိုက်ခိုက်တဲ့ကားကိုမောင်းတဲ့သူဖြစ်ပုံမရဘူးလို့ပြောသွားခဲ့တာပါသူတို့အဖွဲ့ဟာဒီထက်ကြီးမားတဲ့တိုက်ခိုက်မှုကြီးလုပ်ဖို့စီစဉ်ထားခဲ့ပုံရရဲ့လို့ရဲကယူဆပြီးတော့သူတို့အဖွဲ့ဝင်တွေတုံးတဲ့အိမ်မှာမတော်တဆပောက်ကွဲမှုတစ်ခုဖြစ်လို့သူတို့အကြံစီအနှောက်အယှက်ဖြစ်သွားပုံရရဲ့လို့ဆိုပါတယ်အဲ့ဒီအိမ်ကပောက်ကွဲမှုကြောင့်လူအ ਨੇ ဆုံးတဦးသေဆုံးပြီးတော့နောက်တဦးကိုလည်းရဲကဖမ်းဆီးရမိခဲ့ပါတယ်ကြာသပတင်းနေ့တိုက်ခိုက်မှုတွေဖြစ်ပြီးနောက်မှာတော့လူလေးဦးကိုဖမ်းဆီးခဲ့မိပြီးပထမတိုက်ခိုက်မှုရဲ့ရင်မောင်းအပါဝင်နောက်၄ဦးကိုရဲကအစာဖွေနေစေဖြစ်ပါလိမ့်ရှင်
ဖင်လန်နိုင်ငံနောက်တောင်ပိုင်းကတက္ကူးမြို့မှာတောက်ကြနေကလူနှစ်ယောက်သေဆုံးပြီး၆ယောက်ထပ်မနေထမ်းရသွားတဲ့ဓာတ်နဲ့တိုက်ခိုက်မှုကိုကြမ်းဖက်တိုက်ခိုက်မှုတစ်ခုအနေနဲ့စုံစမ်းစစ်ဆေးနေတယ်လို့ဖင်လန်ရဲတပ်ဖွဲ့ကပြောပါတယ်ဒီကိစ္စကိုလူသတ်မှုအဖြစ်စုံစမ်းစစ်ဆေးခဲ့ပြီးဒါပေမဲ့ညာရင်းချင်းမှာပဲရာဇဝတ်မှုဟာကြမ်းဖက်သမားတွေကတပ်ဖြတ်တဲ့ပုံမျိုးပြသနေတဲ့နောက်ထပ်သတင်းချက်လက်တွေရခဲ့တယ်လို့စနေနေ့ကထုတ်ပြန်တဲ့ကြေညာချက်မှာရဲတပ်ဖွဲ့ကပြောပါတယ်တိုက်ခိုက်မှုကိုကျူးလွန်သူလို့တန်တရားရှိတဲ့သူဟာအသက်18နှစ်အရွယ်မော်ရိုကိုနိုင်ငံသားတဦးဖြစ်ကြောင်းဒါပေမဲ့သူ့ရဲ့နာမည်ကိုတော့ထုတ်ဖော်ပြောဆိုခဲ့ခြင်းမရှိခဲ့ပါဘူးရဲကပြစ်ခတ်ဖမ်းဆီးမှုကြောင့်အဲ့လူဟာခြေထောက်မှာတနက်ထိမှန်တမ်းရသွားပါတယ်ဒီတိုက်ခိုက်မှုကြောင့် Helsinki မြို့လေသိန်းနဲ့ယထာဘူရာယုံတွေမှာလုံခြုံရေးတွေကိုလည်းတင်းကျပ်ထားပါတယ်အိုမန်အဖြစ်တော့အေဂျင့်နဲ့ဖင်လန်နိုင်ငံမှာအကြမ်းဖက်ဝါဒနဲ့ဆက်ဆက်တဲ့ရှုပ်အကြံစီမှုတွေကိုသိရှိလာပြီးရနောက်ပိုင်းမှာဖင်လန်ထောက်လိုင်းကဂျွန်လော့အတွင်းကအကြမ်းဖက်ချင်းချောက်မှုအနေနဲ့အဆင့်ကိုတိုးမြင့်ခဲ့ပါတယ်။တက္ကူးမြို့ဟာဖင်လန်နိုင်ငံရဲ့မြို့တော်အနောက်ဘက်မိုင်100လောက်အကွာမှာသိရှိတာဖြစ်ပါတယ်ခင်ဗျာ။
အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့သမ္မတဂရော်မလာနီယာတို့ဟာဝါရှင်တန်မြို့တော်ကနေဒီစင်တာမှာနှစ်ဆင့်ကျင်းပနေကြအမှုပညာဘဝတသက်တာစွမ်းဆောင်မှုစုချင်းမြင်ပွဲအခမ်းအနားကိုတက်ရောက်မှာမဟုတ်ဘူးလို့အင်ဂျီရောကကြေညာချက်ထုတ်ပြန်ပါတယ်။ ဒီခဏမှာဂုံပြူခရယာသူတွေနိုင်ငံရေးပျော့ကမပါဘဲနဲ့ဆင်နွှဲနိုင်အောင်လို့သမရထရမ်နဲ့သမရဂတော်တို့ဒီခဏကိုမတက်ရောက်တာဖြစ်တယ်လို့အင်ဂျီရောကပြောတာပါဒီခဏမှာစုချင်းမြင့်ခရယာမဲ့သူ၅ဦးထဲမှာနှစ်ဦးဖြစ်တဲ့အဆိုရလိုင်းနရီချီနဲ့ကားကြေတဲ့ကာမန်ဒီလာဗယ်လက်တို့ကဒီခန်းနာပြီးတဆက်တဲ့အင်ဂျီရောမှာကျင်းပနေကြအဲ့ခံမွဲကိုမတက်ဖက်နဲ့သတိမှောက်မယ်လို့ပြောခဲ့ပြီးတဲ့နောက်ဒီကနေ့စနေနေ့မှာပဲအင်ဂျီရောရကြေညာချက်ထွက်လာတာဖြစ်ပါတယ်အသက်86နှစ်အရွယ်နာမည်ကျော်ကားကြေတဲ့အမျိုးသမီးကြီးဖြစ်တဲ့ Miss The Lavalette ကသူ့ရဲ့ဆုံးဖြတ်ချက်ကိုကြာတာရင်းနေ့ကပဲကြေညာချက်ထုတ်ပြီးပြောသွားပါတယ်လောလောဆယ်နိုင်ငံခေါင်းဆောင်ရင်လူမျိုးရေးခွဲခြားမှုအပါအဝင်မတော်တရားပြောဆိုမှုတွေကကျမတို့တစ်သက်လုံးလှုပ်လာခဲ့တဲ့ဆန်နှုံးတွေနဲ့ကွဲပြားနေလို့ဒီအခံမွဲကိုမတည့်ရောက်တာပါလို့သူကပြောထားပါတယ်။သူတို့အပြင်ဆိုတော့ Gloria Estefan Rap အဆိုတော့ LL Guji TV ဆက်ညွှန်းရေးသူ Normal Lia တို့လည်းသူတို့ရဲ့အမှုပညာစွမ်းဆောင်မှုတွေအတွက်ဒီဇမလ3ရက်နေ့အခမ်းအနားမှာဂုဏ်ပြုခံရမှာဖြစ်ပါရဲ့ရှင်။
ဆီးရီးယားနိုင်ငံနဲ့ထိစပ်နေတဲ့လဲမနော်နိုင်ငံမြောက်ပိုင်းနယ်စပ်ခါနေအဆွန်ရောက်တွေကိုချေမှုန်းဖို့အတွက်ထိုးစစ်တွေကိုစတင်လိုက်ပြီလို့လဲမနော်စစ်တပ်ကစနေနေ့မှာပြောကြားလိုက်ပါတယ်လဲမနော်နိုင်ငံကဟစ်ပိုလာတပ်ဖွဲ့နဲ့ဆီးရီးယားတပ်တွေကလည်းဆီးရီးယားနယ်စပ်ကနေအဆွန်ရောက်တွေကိုတိုက်ထုတ်ဖို့ထိုးစစ်တွေစတင်လိုက်ပြီလို့စနေနေ့မှာပဲပြောပါတယ်လဲမနော်စစ်တပ်ပြောခွင့်ရကတော့လဲမနော်စစ်တပ်အနေနဲ့ဟစ်ဘောလာတပ်ဖွဲ့နဲ့ရောဆီးရီးယားစစ်တပ်နဲ့ပါပူးပေါင်းပြီးတော့ထိုးစစ်ဆင်တာမဟုတ်ဘူးလို့နောက်ပိုင်းမှာရုပ်သံကနေထုတ်လွှင့်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာရှင်းလင်းပြောကြားခဲ့ပါတယ်ဆီးရီးယားနိုင်ငံမှာပြည်တွင်းစစ်တွေဆက်လက်ဖြစ်ပွားနေချိန်မှာလေဗနွန်နိုင်ငံကတော့ဆီးရီးယားနဲ့နယ်စပ်ချင်းထိစပ်နေတဲ့သူတို့ရဲ့နယ်စပ်တစ်လျှောက်ကိုလုံခြုံရေးတွေတိုးမြှင့်လှုပ်ဆောင်လာနေတာဖြစ်ပါတယ်ခင်ဗျာ
Viewer American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတနူးနေမှာလိုင်းလိုက်မီတာ190 kHz 1505လို့နေပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီအမေရိကန်တန်ကနေဒေတာရင်းနဲ့နိုင်ငံတကာသတင်းတွေဆက်ပြီးတော့ပြောပြပေးပါမယ်။မြောက်ကိုရီးယားနျူကလ িয়ার အရေးကြောင့်ကိုရီးယားကျွန်းစင်မှာတင်းမာမှုတွေမြင့်မားနေချိန်မှာဂျပန်နိုင်ငံမှာအရေးပေါ်မျိုးကနေပြီးတော့တင်းချောင်းတဲ့ပုံအစမ်းချင်းခဲ့ပါတယ်။ဂျပန်နိုင်ငံအနောက်ပိုင်းကန်ဂျီကကိုတူရာမြို့မှာဒီကနေ့ပြုလုပ်တဲ့အစမ်းလေးချင်းမှုမှာတော့မျိုးသူမျိုးသား150လောက်ပါဝင်ခဲ့ပြီးတော့မြောက်ကိုရီးယားက Pacific သမုဒ္ဒရာတွေကအမေရိကန်ပိုင်း GM ကျွန်းကိုတုံးကြီးနဲ့ပြစ်ခိုက်ခဲ့ရင်ဂျပန်နိုင်ငံဘောကနေဖြတ်သွားနိုင်တာမလို့သူတို့မျိုးကနေပြီးတော့အရေးပေါ်တိတ်ဆောင်နိုင်အောင်လို့အစမ်းကျင်းကြတာဖြစ်ပါတယ်။တိုတိုရီခရိုင်ကိုတိုရာမျိုးကမြောက်ကိုရီးယားတုံးကြီးဖြတ်သွားနိုင်တဲ့လမ်းကြောင်းမှာတည်ရှိပါတယ်။မျိုးတဝိုက်တက်ဆင်ထားတဲ့အတန်ချဲဇက်တွေကနေပြီးတော့အချက်ပေးအော်အော်တဲ့မြည်လာတဲ့အချိန်မှာဘလုံးငွေနဲ့မှာဘလုံးကန်နေကြတဲ့ကလေးတွေအားလုံးကိုမိဘတွေနဲ့ဘလုံးနီးပြားတို့ကဥဆောင်ပြီးတော့ကြောင်းထဲကိုဝင်ပြေးခိုင်းပါတယ်။ဒုံးကြီးအနေရရှိလို့ဒီလိုလုပ်ရတာလို့လဲကလေးတွေကိုရှင်းပြထားတာပါ။မြောက်ကိုရီးယားကအမေရိကန်ကိုချိန်ချောက်မယ်ဆိုရင်အမေရိကန်ဘက်ကမီးခုံရန်ကုန်တုံ့ပြန်မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကမြောက်ကိုရီးယားကိုအရင်တစ်ပတ်ကပဲသတိပေးခဲ့ပါတယ်။အဲဒီမှာတော့မြောက်ကိုရီးယားကလည်းဂိုဟမ်ကျွန်းကိုသူတို့ဒုံးကျည်နဲ့ပစ်မယ်ဆိုတာဆိုင်းငံ့ထားမယ်လို့ပြန်ပြောခဲ့တာပါ။ဒါမဲ့လည်းမြောက်ကိုရီးယားရဲ့စည်ရေးစွမ်းအင်ကလည်းမြင့်တက်လာနေတဲ့အလျောက်ဂျပန်ကတော့သူ့ရဲ့ကာကွယ်ရေးစွမ်းရည်ကိုအားပြည့်ဖို့လှုံ့ဆော်နေပါတယ်ရှင်။
ကမ္ဘာတော်ဝမ်ပတိဥက္ခရေဂျာပိတ်မီနေတဲ့အရသာပြည်သူတန်ပေါင်းများစွာကိုကာကွယ်ကြဖို့ကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတာရက်စ်ကကမ္ဘာတော်ဝမ်ကပြည်သူတွေကိုတိုက်တွန်းလိုက်ပါတယ်ပဋိပက္ခတွေအတွင်းမှာပိတ်မီနေတဲ့သူတွေဟာအမြဲတမ်းလိုလိုရောပြီးတော့တိုက်ခိုက်ခံနေရဖြစ်ပါတယ်ဒီကနေ့စနေနေ့မှာကြောက်တဲ့ကမ္ဘာလူသားချင်းစာနာမှုအထိမ်းအမှတ်နေ့အကျိုးတောက်ကြနေကကုလသမဂ္ဂအတွင်းမှူးချုပ်ကအဲ့လိုပြောကြားခဲ့တာဖြစ်ပြီးတော့နိုင်ငံတကာဥပဒေအရရသားပြည်သူတွေလူသားချင်းစာနာမှုအထောက်အကူပေးရေးဝန်ထမ်းတွေနဲ့ကျန်းမာရေးဝန်ထမ်းတွေကိုကာကွယ်ပေးဖို့လိုအပ်ကြောင်းဒါပေမဲ့ကမ္ဘာတဝန်းကစစ်ဖြစ်ပေါ်တဲ့နေရာတွေမှာနှစ်ဖက်ပါဝင်ပတ်သက်နေသူတွေဟာသူတို့လိုက်နာရမယ့်တာဝန်တွေကိုလိုက်နာခြင်းမရှိဘဲနဲ့ဥပဒေတွေကိုလည်းမထီမဲ့မြင်ပြုလုပ်နေတယ်လို့သူကပြောပါတယ်။ပဋိပက္ခတွေထဲမှာပိတ်မိနေတဲ့သူတွေဟာပြစ်မှတ်တွေမဟုတ်ဘူးဆိုတာကိုကမ္ဘာကြီးကိုပြောဖို့အတွက်ကျွန်တော်တို့ဒီကိုရောက်နေတာပါလို့ Guterres ကပြောပါတယ်။ကုလသမဂ္ဂအထွေထွေညီလာခံက2008ကစပြီးတော့ကမ္ဘာလူသားချင်းစာနာမှုအထိမ်းအမှတ်နေ့ဖြစ်သတ်မှတ်လိုက်ခြင်းကစပြီးအကူအညီပေးရေးလှူဒါန်းထောင်ပေါင်းများစွာတိုက်ခိုက်မှုတွေကြောင့်တည်ဆုံးခဲ့တယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုအဖွဲ့အကြီးကစတီဖန်အိုဘရိုင်းန်ကလည်းပြောပါတယ်ခင်ဗျာ
အမေရိကန်ပြည်အောင်စုမှာလာမယ့်တနင်္လာနေ့ကျရင်နေ့ကျမှာဖြစ်တဲ့အတွက်အနောက်ဘက်ခြမ်းအော်ရီဂွန်ပြည်နယ်ကနေပြီးတော့ပစိဖစ်သမုဒ္ဒရာကန်ယိုရန်ကနေဒီအရှေ့ဘက်ခြမ်းအတ္တလန္တိတ်သမုဒ္ဒရာကန်ယိုရန်မြောက်ကယ်ရိုလိုင်းနားပြည်နယ်အထိနေကျက်တာကိုမြင်ကြရမှာပါ အမေရိကန်ပြည်ထောင်စုမှာဒါဟာ38နှစ်အတွင်းမှာမှောက်တိကျပြီးတော့အလုံးစုံနေကြတာကိုပထမဦးဆုံးအချိန်ကြုံကြရမှာပါ။ဒါအပြင်69နှစ်အတွင်းအမေရိကန်အနောက်ဘက်ကန်ယူရန်ကနေအရှေ့ဘက်ကန်ယူရန်အထိနေကြတာကိုပထမဦးဆုံးအချိန်ကြုံရတာလည်းဖြစ်ပါတယ်။ဒီမတိုင်ခင်နောက်ဆုံးဖြစ်ခဲ့တဲ့အချိန်ကတော့1918ခုနှစ်ကဖြစ်ပြီးတော့အဲဒီတော့ကအနောက်မြောက်ပိုင်းဝါရှင်တန်ပြည်ထောင်ကနေအရှေ့တောင်ဘက်ဖလော်ရီဒါအထိနေကြတာမြင်ခဲ့ရပါတယ်။အခုချိန်နေကြတာကိုအကြဆုံးကြုံရမယ့်မျိုးက Illinois ပြည်နယ်ကာဗွန်ဒဲလ်မြို့ဖြစ်ပြီးတော့အိမ်မှာနေကြတဲ့အချိန်က2မိနစ်နဲ့44စက္ကန့်ကြာမှဖြစ်ပါလိမ့်ရှင်
။ England Premier League ဘောလုံးပွဲတွေကိုဒီကနေ့ကစားရမှာ Manchester United ကစွန်စီကို၄ဂိုးကိုမရှိနဲ့ဂိုးပြနိုင်ရသွားပါတယ်။ပွဲစမှာ Asian Swansea အသင်းဂိုးရမလို့ဖြစ်ခဲ့ပေမဲ့တိုင်ထိပ်ထွက်သွားလို့ Swansea အသင်းဥဆောင်ဂိုးရဖို့လွဲကြော်သွားခဲ့ပါတယ်။ Man U အတွက်ဖွင့်ဂိုးကိုတော့45မိနစ်မှာ Man U နောက်တန်းလူ Eric Barry ကသွင်းခဲ့လို့ပထမပိုင်းမှာ Man U ကတကူကိုမရှိနဲ့နိုင်ခဲ့ပါတယ်။ Man U အတွက်ဒုတိယဂိုးကိုတော့89မိနစ်မှာ Lukaku ကဂိုးရှိကအပိုင်ကန်သွင်းခဲ့ပြီးတော့တတိယဂိုးကိုတော့ Pogba ကဂိုးသမားကိုကျော်ပြီးသွင်းခဲ့တာပါ။ Man U အတွက်နောက်ဆုံးဂိုးကိုတော့ Martial က84မိနစ်မှာသွင်းယူခဲ့တာဖြစ်ပါတယ်။ Man U သင်းဟာ Premier League ပထမပွဲမှာလဲ West Ham ကို၄ဂိုးကိုမရှိနဲ့နိုင်ထားပြီးဒီပွဲမှာပါ၄ဂိုးကိုမရှိနဲ့နိုင်လိုက်လို့နှစ်ပွဲဆက်တိုက်လေကိုသွင်းနိုင်ခဲ့သလိုတကူမှလည်းပြေးမထားရပဲတိုက်စစ်နဲ့ခန်းစစ်ကအကောင်းဆုံးအနေထားမှာဖြစ်နေပါတယ်။ဒါကြောင့်နှစ်ပွဲနိုင်လိုက်တဲ့ဒါကြောင့် Manchester United အသင်းဟာ6မှတ်နဲ့အမပေးစရာထိတ်ကနေဦးဆောင်နေပါတယ်။ဒီကနေ့တခြားပွဲစဉ်တွေမှာတော့ Bournemouth နဲ့ Watford, Burnley နဲ့ West Brom, Leicester နဲ့ Brighton, Liverpool နဲ့ Crystal Palace, Southampton နဲ့ West Ham တို့အခုကျွန်တော်တို့သတင်းကြေညာနေချိန်မှာကစားနေကြပြီးတော့မြန်မာစံတော်ချိန်ည7:00နာရီမှာတော့ Stoke City နဲ့ Arsenal တို့ကစားကြမှာဖြစ်ပါတယ်ခင်ဗျာ။
Direct from Washington, the voice of America, VOA. နောက်ဆုံးရသတင်းတွေကိုမှအေးသင်တာကျော်နဲ့ကိုရန်နိုင်တို့ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်လက်ပြီးတော့သတင်းဆောင်ပါတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးပါမယ်။ရခိုင်ပြည်နယ်ရေးအကြံပေးနိုင်ဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့ကော်မရှင်ရဲ့အကြံပြုစီရင်ခံစာကိုရှေ့သတင်းပတ်ထမှာပဲကိုဖီအာနန်ကိုယ်တိုင်နိုင်ငံတော်သမ္မတနိုင်ငံတော်အတိုင်ပင်ခံနဲ့ပြည်သူလူထုကိုတင်ပြတော်မှာဖြစ်ပါတယ်။ကိုဖီအာနန်ဦးဆောင်တဲ့ကော်မရှင်အနေနဲ့ရခိုင်ပြည်နယ်တစ်ခုလုံးတွားရောက်အလှအသီးသီးနဲ့တွေ့ဆုံမြင်မြန်ပြီးရလာတဲ့အချက်လက်ပေါ်အခြေခံတင်ပြမယ့်အကြံပြုချက်တွေဖြစ်လို့ရခိုင်ပြည်နယ်ရရှိအကျိုးရှိစေမယ်လို့မျှော်လင့်တဲ့အကြောင်းကော်မရှင်အဖွဲ့ဝင်တွေကပြောပါရတယ်။အသေးစိတ်ကိုမဆုမွန်ကတင်ပြပေးပါလိမ့်မယ်ရှင်။
ဒေတာရင်းမတည်ငြိမ်မှုတွေနဲ့လုံခြုံရေးစိုးရတဲ့အခြေအနေတွေရှိနေတဲ့ရခိုင်ပြည်နယ်အရေးဖြစ်ရှိနိုင်မှုအတွက်ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကိုဖီအာနန်ဥက္ကဋ္ဌအဖြစ်ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ကိုနိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကိုယ်တိုင်ပြီးခဲ့တဲ့နှစ်ဩဂုတ်လ22ရက်နေ့ကစတင်ဖွဲ့စည်းပေးခဲ့တာဖြစ်ပါတယ်။တနည်းတာကာလအတွင်းကော်မရှင်ဥက္ကဋ္ဌကိုဖီအာနန်ကိုယ်တိုင်ဦးဆောင်တဲ့ကော်မရှင်ဖွဲ့ဝင်တွေဟာပဋိပက္ခတွေဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်မောင်နှောဘူးတီတောင်နောက်ရခိုင်ပြည်နယ်တောင်ပိုင်းကြောက်ဖြူရမ်းပြဲစားတဲ့ရခိုင်ပြည်နယ်တွင်းကဒေသတော်တော်များများကိုတွားရောက်ဝင်ဆင်းလေးလာခဲ့တယ်လို့ဒေသခံတွေလူမှုအဖွဲ့အစည်းတွေဘာသာရေးကောင်းဆောင်တွေနဲ့လည်းတွေ့ဆုံခဲ့ပါတယ်ဒီလိုစုံစမ်းတွေ့ရှိခဲ့ချက်တွေပေါ်အခြေခံပြီးလာမယ့်ဩဂုတ်လကုန်ပိုင်းမှာတော့ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကိုဖီအာနန်ကိုရိုင်းနေပြည်တော်ကိုတွားရောက်ပြီးနိုင်ငံတော်သမ္မတနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နဲ့ပြည်သူလူထုကိုအကြံပြုအစီရင်ခံစာတင်သွင်းမှာဖြစ်တယ်လို့အကြံပေးကော်မရှင်ဖွဲ့ဝင်ဦးဝေလွင်ကရှင်းပြပါတယ်
ကျွန်တော်တို့ကော်မရှင်အကုန်လုံးတွားမယ်နေပြည်တော်မှာဆိုရအဖွဲ့ကိုကျွန်တော်တင်ပြပါမယ်နောက်ပြီးကျွန်တော်တို့အစီရင်ခံစာဆိုတာလည်းအကြံပြုချက်ကိုကျွန်တော်တင်ပါမယ်ကျွန်တော်တို့ mandate ကတော့ဒီပြည်နယ်ကြီးတစ်ခုလုံးဖွံ့ဖြိုးတိုးတက်ရေးအတွက်အကောင်းဆုံးဖြစ်နိုင်မယ့်အချက်လက်တွေကိုအကြံပြုထားပါတယ်။ခန္ဓာတွေကတော့အများကြီးရှိတော့ပေါ့နော်။ဒီပြည်နယ်ဖွံ့ဖြိုးတိုးတက်ရေးအတွက်ဆိုတာကတည်ငြိမ်အေဂျင့်ဖို့ဆိုတာလိုပါတယ်။တည်ငြိမ်အေဂျင့်ဖို့အတွက်ကဟိုတဟဇာတာရှိဖို့လိုတယ်၊တရားမျှတမှုရှိဖို့လိုတယ်၊ဥပဒေစိုးမိုးရေးရှိဖို့လိုတယ်။အဲ့ဒါတွေကိုရရှိဖို့အတွက်ကိုဘယ်လိုလုပ်တဲ့လုပ်ထိုက်တယ်ဆိုတဲ့ဟာလေးတွေကိုကျွန်တော်တို့အကြံပြုပါတယ်။တဟဇာတာရှိရေးကိုဘယ်လိုလုပ်မလဲ၊စီးပွားရေးဖွံ့ဖြိုးတိုးတက်ဖို့များဆိုတဲ့နေရာမှာတဟဇာတာတွေပို့ရတဲ့ရခိုင်ပြည်မှာဆင်းရဲဒုက္ခရောက်နေတာဒါသဘာဝမကျတဲ့ဖြစ်ရပေါ့နော်လူသားရင်းမြစ်တွေကလည်းအရေးချက်ရှိတဲ့ပုံစံတွေပဲအဲ့တော့ဒီပုံစံတွေရဲ့ capacity building ကိုပြင်တင်ပြီးတော့အားလာလာတွေကိုဘယ်လိုအသုံးချရအောင်မလဲအဲ့လိုမျိုးလေးတွေကျွန်တော်တို့တော်တော်ကြေကြေပြတ်ပြတ်ချုံငုံပြီးတော့အကြံပြုထားပါတယ်ခင်ဗျာ
အထူးသဖြင့်ရခိုင်ပြည်နယ်အတွင်းကလုံခြုံရေးအခြေအနေနောက်လူမှုတိုင်းဝိုင်းနေကြမတူကွဲပြားမှုနဲ့ပြည်ပခါတွေမဖြစ်ပေါ်လာအောင်ဘယ်လိုဆောင်ရွက်သင့်လဲဆိုတာကိုကော်မရှင်အနေနဲ့အကြံပေးချက်တွေဒီစီရင်ခံစားတဲ့ထည့်သွင်းတင်ပြဖို့ရှိတယ်လို့လည်းဦးဝေလွင်ကပြောပါတယ
်အဓိကကတော့တရားဥပဒေစိုးမိုးရေးပေါ့နော်တရားမျှတသောတရားဥပဒေစိုးမိုးရေးဖြစ်ဖို့လိုပါတယ်ဟိုတစ်ဖက်နဲ့တစ်ဖက်သာအာဇာတာဖြစ်ဖို့အတွက်တရားတွေပြတ်ဖို့အတွက်စိုးရင်ကြရီမှာလည်းတကယ်ရှိတဲ့စိုးရင်ကြရီဆိုတဲ့ကျွန်တော် တို့ကဒါဥပပြအောင်လုပ်ဖို့ပေါ့နော်ဟိုလူတွေကိုစိုးရင်ကြီးအကောင်းအောင်ဖြောက်ထိုးပင့်ကောလုပ်နေတဲ့ဟာမျိုးဆိုရင်လည်းပဲအဲ့ဒါလေးကိုတိတိကျကျပိုင်းခြားပြီးခွဲခြားပြီးတော့ပေါ့နော်ကျွန်တော်နီးလန်းနေရှာမှာဖြစ်တယ်လို့အပြစ်မဲ့တဲ့ပြည်သူတွေလည်းအပြစ်ဝအကာအကွယ်ပေးရမယ်လုံခြုံစိတ်ချမှုရှိအောင်လို့လုပ်ပေးရပါမယ်အဲ့ဒီလိုကျွန်တော်တို့ညံ့ညံ့ကြတာဆောင်ရွက်ဖို့လိုအပ်တယ်ဆိုတာလေးလေးကိုတော့အကြမ်းဖက်ပြန်ပြထားပါမယ်
မကြခင်ထုတ်ပြန်မဲ့ကော်မရှင်ရဲ့အကြံပြုချက်တွေဟာရခိုင်ပြည်သူလူထုရဲ့ပဂရိတွေ့ကြုံရတဲ့အခက်အခဲပြဿနာတွေကိုတင်ပြနိုင်တဲ့အစီရင်ခံစာဖြစ်ဖို့လိုအပ်တယ်လို့ကော်ဖီအနန်ကော်မရှင်နဲ့လွှတ်တော်မှကိုရိုင်းတွေ့ဆုံဆွေးနွေးခဲ့သူအမျိုးသားလွှတ်တော်ကိုယ်စားလှယ်မတ်ထုမီကလည်းသုံးသပ်ပါတယ
်။ကော်ဖီအနန်ကော်မရှင်နဲ့တော့တကြိမ်တွေ့ဖို့ပါတယ်ရှင့်။အဲဒီတကြိမ်တွေ့ဖို့တော့သူတို့စုံစမ်းစစ်ဆေးရေးတွေဒီသူတို့ဘောင်ထဲကလောက်ရတယ်ပေါ့နော်။အဲ့လိုပြောတဲ့အခါကျတော့အဲကော်ဖီအနန်ကော်မရှင်ရဲ့ဒီအစီရင်ခံစာကပိုသမတကိုတင်ပြမယ်ဒီနိုင်ငံတော်အတိုင်းမင်းဘောတင်ပြမယ်ပေါ့နော်ဟိုဒါနဲ့မလုံလောက်နိုင်ပါဘူးရှင်ဘာလို့ဆိုတော့ဒီဒါကပြည်သူတွေစီရရတဲ့ address တွေကိုသူတို့တွေကဟိုတင်ပြမှာချပြမှာဖြစ်တဲ့ကြောင့်မလို့ဒါရခိုင်ပြည်သူလူထုကိုလည်းသူတို့ကြိုင်နေတဲ့မှာတင်ပြတင်ပါတယ်ပြီးရခိုင်ပြည်သူလူထုတွေတကယ်ဒီပင်မှာဖြစ်နေတာနဲ့ကွဲလွဲလို့ရှင်တော့ရခိုင်ပြည်သူကသူတို့လက်ခံမှာတော့မဟုတ်ဘူးပေါ့နော်ဒါကြောင့်မလို့အမှန်တွေဖြစ်ဖို့လိုတယ်ဒီအချက်လေးကိုတင်ပြဖို့လုပ်တဲ့ခါမှနေပြီးခိုင်မာဖို့လိုပါတယ်နောက်တစ်ခုကသူတို့တွေ့ရှိချက်ဒီဘက်လိုက်မုန်းကင်းရမယ်နောက်တစ်ခုကကျေးရခိုင်ပြည်သူလူထုတကယ်မြေပြင်မှာတကယ်အခက်အခဲနဲ့ကြုံတွေ့နေရတဲ့ဟာတွေပါမယ်ပေါ့နော်အဲရခိုင်ပြည်သူလူထုရဲ့တကယ် on ground မှာဖြစ်နေတဲ့အရာတွေကိုနေလို့ပါဝင်ဖို့လိုပါတယ်ရှင်ကျမတို့ကတော့လေဒါကိုအလေးနဲ့တော့ပြောချင်ပါတယ်ရှင်ဟုတ
်အကြံပေးကော်မရှင်အနေနဲ့ရခိုင်ပြည်နယ်မှာပြည်ပခါတွေကြိုတင်ကာကွယ်နိုင်ရေးလူသားချင်းစာနာထောက်ထားမှုအကူအညီတွေပံ့ပိုးရေးပြန်လည်ရင်ကြားစေရေးအခြေခံအစာအုပ်တွေတည်ဆောက်ပေးရေးပြည်နယ်ဖွံ့ဖြိုးတိုးတက်မှုမြင့်တင်ရေးစားတဲ့ခံနာတွေအတွက်ပဂရိအခြေအနေတွေကိုလေ့လာသုံးသပ်ပြီးအကြံပြုတင်ပြသွားမှာဖြစ်တယ်ဆိုတော့ကော်မရှင်ကပြောဆိုထားတာပါမြန်မာနိုင်ငံသား6ဦးနဲ့နိုင်ငံသား3ဦးပါဝင်တဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်ထဲမှာတော့ကုလသမဂ္ဂအတွင်းမှုချုပ်အဟောင်းကိုဖီအနန်ကဥက္ကဋ္ဌအဖြစ်ဦးဆောင်ပြီးအဖွဲ့ဝင်တွေအဖြစ်ကုလသမဂ္ဂအတွင်းမှုချုပ်ရဲ့အထူးအကြံပေးပုဂ္ဂိုလ်ဟောင်းဗြိတိန်နိုင်ငံဆိုင်ရာနယ်သာလန်တမ်မတ်ကြီးဟောင်းနောက်မြန်မာနိုင်ငံသားတွေကဆိုရင်တော့အမျိုးသားလူ့ခွင့်ကော်မရှင်ဥက္ကဋ္ဌဦးဝင်းမြဦးခင်မောင်လေးမြန်မာနိုင်ငံချက်ချင်းဤအတင်နာယကဒေါက်တာတာလရွှေမြန်မာနိုင်ငံဆရာဝန်များအတင်ကဒေါက်တာမြတီတာရခိုင်စာပေနဲ့ယဉ်ကျေးမှုအတင်ရန်ကုန်ရဲ့ဥက္ကဋ္ဌတော်ဆော့ခင်တင်ရင်းမြစ်တာအဖွဲ့ဦးဆောင်သူဦးရဲလွင်တို့ပါဝင်ကြပါတယ်ဒီကော်မရှင်အနေနဲ့ရခိုင်ပြည်နယ်အတွင်းအခြေအနေအရရကိုကွင်းဆင်းလေ့လာပြီးတဲ့နောက်တစ်နှစ်အကြာမှာတော့မြမအစိုးရကိုအကြံပြုအစီရင်ခံစာတင်သွင်းတာလည်းဖြစ်ပါတယ်ရှင
်မဆုမွန်တင်ပြခဲ့တာပါရှင်အခုဆက်လက်ပြီးတော့မဲဆိုင်တချီလိပ်ဘက်ကအရေးကြီးမှုနောက်ဆုံးအခြေအနေကိုတင်ပြပေးပါမယ်တောင်ကျရေနဲ့မိုးအဆက်မပြရွာသွန်းမှုကြောင့်မဲဆိုင်ချောင်းရေကြီးခဲ့လို့ထိုင်းမြန်မာနယ်စပ်တာချီလိပ်မြို့နယ်နဲ့ဒီမဲဆိုင်မြို့နယ်နှစ်ခုလုံးရေလွှမ်းမှုတွေဖြစ်ခဲ့ပါတယ်။တာချီလိပ်မြို့နယ်ဘက်ကရေဘေးတန်ခံခဲ့ကြရတဲ့အိမ်ထောင်စု600ရဲ့နောက်ဆုံးအခြေအနေကိုတော့ထိုင်းနိုင်ငံအခြေစိုက် VOA မြန်မာပိုင်းသတင်းတောက်မိုက်အေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းမြန်မာနယ်စပ်မှာရှိတဲ့တာချီလိပ်နဲ့မဲဆိုင်ကိုဖျက်ထားတဲ့မဲဆိုင်ချောင်းတောင်ကျရေတွေကျတာတွေကြောင့်ကမိုးရွာသွန်းမှုကြောင့်ပါ။ကြာသပတေးနေ့ညကလေးကရေတွေတက်လာခဲ့တာပါ။ဒီအတွက်ရာနဲ့ချီရှိတဲ့နေဇက်ကတာလောဈေးတစ်ခုလုံးကဆိုင်ငန်းတွေပိတ်ထားခဲ့ရပါတယ်။စနေနေ့ရေပြန်ကျသွားချိန်မှာတော့တာချီလိပ်မြို့နယ်ထဲကအင်နောင်စု600လောက်ဟာရွှွန်းနွန်နေတဲ့ရေဘေးသင့်မှုကိုခံစားခဲ့ရတယ်ဆိုပြီးတာချီလိပ်နိုင်ရေးကူညီမှုအသင်းဥက္ကဋ္ဌဦးလာမိုးကပြောပြပါတယ်
။ဒါအင်နောင်စု600ဝန်းကျင်600ကျော်လောက်ရှိတယ်ဒီမှာ။ဒီနှစ်တာဆိုရင်လေ။အဲလိုအင်ဂျီပါတွေဒီအောက်ပိုင်းနေတဲ့နေရာတွေကတော့ဟိုရေမြို့ရပါတော့။အဲဒီမြို့တော်ရေတွေကျသွားတဲ့အခါမှာယနေ့လက်ရှိတော့ဘုလိုနည်းနည်းပြရတာဆိုတော့ဒီနွန်နေပေါ့နော်နွန်နေရဒုက္ခပေးနေတာပေါ့ဆောက်တုံးလေးကလူကြီးဆောက်တုံးလေးကသာတော့ဘုလိုမလို့ဟိုစူနိုင်တာပေါ့နော်အဲနွန်နေကိုအခုဖယ်နေကြရတာပေါ့အဲ့တော့အဲဆိုင်ခန်းတွေတော့အခုတန်ရှင်းတွေပြန်လုပ်နေပြီးတော့မနေ့ကတော့ဆိုရင်တော့တချို့တွေပြန်ပြီးဖွင့်ကြပြီပေါ့
နေဆက်မှာတရုတ်ကုန်ပစ္စည်းတွေအများဆုံးရောင်းချတဲ့တာလောဈေးကတော့ယာနဲ့ချီချီတဲ့ဈေးကန်နန်းတွေအားလုံးရေနစ်မြုပ်သွားတာကြောင့်တောက်ကြနေကစပြီးဈေးပိတ်ထားခဲ့ရတာပါဒီအတွက်အယောင်းဝယ်တချို့လည်းရပ်ဆိုင်းခဲ့ရပါတယ်လက်ရှိမှာတော့ကူညီကယ်ဆယ်ရေးလုပ်ငန်းတွေကိုတော့အစိုးရဌာနဆိုင်ရာဝန်ထမ်းတွေနဲ့မြို့နယ်လူမှုကူညီအဖွဲ့တွေကပူးပေါင်းပြီးလှုပ်ဆောင်နေတဲ့အကြောင်းတာချီလိပ်ခရိုင်အုပ်ချုပ်ရေးမှူးဦးတင်ဝင်းရွှေကလည်းဆိုပါတယ
်ကူညီကယ်ဆယ်ရေးတော့ကျွန်တော်တို့ဒေသတွင်းမှာတော့ရင်းနေကခဏခဏဟိုဖြစ်လေဖြစ်တာရှိရမိုးရွှေဆိုတော့အားလုံးကတော့ကြိုတင်ပြင်ဆင်ပြီးသားပါဟိုဒေသတွင်းမှာရှိတဲ့ဒီစစ်ပြောအဖွဲ့မှရှိတဲ့ဖြစ်တည်တွေပါတယ်ကျွန်တော်တို့ဒီမှာအရာမိတက်တဲ့ဖွဲ့တွေပါတယ်၊တန်နေမိတက်တွေပါတယ်၊နောက်ကျချင်းတွေဖွဲ့ပါတယ်၊ယမီယဖအဖွဲ့တွေပါမယ်၊နောက်ကျွန်တော်တို့လူမှုကူညီနောက်ဟိုဝါဒနာရှင်အချို့အဖွဲ့တွေပေါ့နော်ဝိုင်းဝန်းကိုဒေသထဲမှာဝိုင်းကူညီတဲ့ဒါယမီယဖအဖွဲ့တွေပါတယ်၊အုပ်စုလိုက်အုပ်စုလိုက်အဖွဲ့ခွဲပြီးတော့ဒါတွေကိုဝိုင်းဝန်းဆောင်ရည်ရှိပါတယ်ခင်ဗျာ
။တချီလေးမြို့နယ်မှာတော့ပြီးခဲ့တဲ့နှစ်တည်းတုန်းကတောင်ကျရည်တွေကျလာပြီးရုတ်တရက်ရည်ကြီးမှုတွေရှိတာကြောင့် may sign that he lay chitty at Zago, Yayi Becky Adalo, Yiji Muri, Dwin, Lure Miopa, Jelso Muri, Shigabi, Met, Dinamaro, Jotin Pierce Muri, Chitara Jang, Beso Muri, Net, Jessie, Social Muri, Nera, Pite Lule, Kuni Gazedurida, Jopia Varation.
My Emma drink people get up your barration, good celebrito, but I ye sign a lula quaint.
ISIS is clearly responsible for genocide against Yazidis, Christians, and Shia Muslims in areas it controls or has controlled.
In Iran, Baha'is, Christians, and other minorities are persecuted for their faith. Iran continues to send its individuals to death.
Saudi Arabia Nangalu, American Pirangzu, Dika Mohammed Nanganu Nine, Turoye Nanganari Bo, Badae Lulakuni, Pumu Pibu, Nanganai Winitanae, Sin Hazara, Tongsu Tavare.
The government does not recognize the right of non-Muslims to practice their religion in public and applied criminal penalties, including prison sentences, lashings.
Dudu Jama Muslim Badawin Mahozuye, Badae Tunga, Sina Lusanguinipo, Sura Athimam Pudulu, Kugare, Yusa, though no Islam Tiaro, Pitin Pioso Musarago, Yazomu Pitamabi, Tanga Pipira Muri, Kinan Pirari, Danguia Dari Sinivare.
We need Tela Senga, Turki, Bahrain, Sudan, Pakistan, Tionangu, Yueto Pirole, Pitin, Wibangevadide.
Dozens of Falun Gong members have died in detention. Police policies that restrict Uyghur
Falun Gong Provinia, Jinja Kaniazema Tisungyaware, Uyghur Muslim Dui, Tibet Buddha Badawinine, Badae Tupo Josu Muri, Tundan Sinari, Botamit Mugarao, Budu Bio Lusanglani Atuyaware,
Seiko Muri, Celebido Shine Uma Pipi Mele, Badae Lula Muha, Vietnam Ne, UAE Lu Nanga Murima, Dazare Dazat, Pione Tute Larao Tuyarelu, Seeing Kazama, Popia Tavare, Nangamount Nia Nivaga, Chinirigu, Lila, Tonda de Seeing Kaza, Pusubo to American Ludora, Darwin and Nintara Pibarekmia.
Usamoe Timpia Pigera Vashin, a good caro, Miamata Queen season, let Pibare. Yangon dining at a chord de Darima, say young with that, some pide, Yezu, Yinidujan, Dinan with Sibulumiare bean, Jinni the Rawari, the Sonsilu. Digaisago, a little pier shimpibo, did a canone, Bawunting, tending ye, Losha Druga down so vare. Samuzon down shidrugaro, sayo long and shinrigo, a tipinya, pira, relaube, below nine bee, sayo pinchin, regale, pubang lenabo, pioniraba, a chine, piezomuro, Mimaka, the ring agent, siga, go gomia putin, pia tarago, nasin jaya, mashin.
ရန်ကုန်တိုင်းမှာရှိတဲ့ဆက်ယုံတွေကနေရေစိုးဆုံးပြစ်တာနဲ့ပတ်သက်လို့ရန်ကုန်တိုင်းတရားစာရနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဌာနကဆက်ယုံလုပ်ငန်းရှင်တွေကိုအတိအကျပေးမှုတွေပြုလုပ်နေတယ်လို့ဆုံးပြစ်ရေးတွေနဲ့ပတ်သက်ပြီးစစ်တမ်းကောက်ယူတာကိုလည်းဂျာကာနဲ့ပူးပေါင်းပြီးလှုပ်ဆောင်နေပါတယ်အခုချိန်မှာတော့ရန်ကုန်တိုင်းနဲ့ဒေသတချို့မှာဆက်ယုံတွေကဆုံး ရင်းနှီးသက်သွာတည်ဆုံးတာတွေဖြစ်ပေါ်နေပါတယ်။အဲဒီအကြောင်းကိုတော့ရန်ကုန်တိုင်းဒေသကြီးတွန်တင်းမြို့ကအရက်ချက်ဆက်ယုံတည်ုံသားမှနေထိုင်တဲ့ဦးပကြီးကအခုလိုပြောပြပါတယ
်။မျိုးဖောက်လို့မရဘူး။မျိုးဖောက်တဲ့အခါမှာမျိုးကိုအဲဒီရင်းနဲ့စိမ့်လိုက်တဲ့အခါမှာမျိုးပေါက်မလာဘူး။နောက်ပေါက်ပြီးသားမျိုးကြတော့လည်းသိတယ်။နှုတ်လို့ရှိရင်ရင်းရင်တော့သူ့အသူနေလို့ရတယ်။လက်ွက်တွေထဲမှာရှောက်ပြန်ခုလိုမိုးတွေရွာတော့ငွေနေတဲ့အခါမှာကျွန်တော်တို့ကစလုပ်တဲ့အချိန်မှာမရဘူး။ဖောက်လို့လည်းမရအောင်ဆုံးရှုံးတယ်။ဆုံးရှုံးတာဆိုတော့နှစ်ပေါင်းများပြီ။2013လောက်တည်းကကျွန်တော်တို့တိုင်နေတဲ့ဆုံးရှုံးလို့တိုင်တာလည်းဘာမှဖြစ်မလာဘူး။အဲ့ဒါကြောင့်ကျွန်တော်တို့ဒီလိုပဲနေရတယ်။အဲ့ဒီကရေလွှတ်လိုက်တယ်ဆိုရင်ငစင်ရိုင်းငမွေတို့ကအစားပေါ်တာအပေါ်မှာသေးကုန်တာပေါ့လေ။သူကသေးကုန်တော့နောက်ထပ်လည်းဝင်လာတာမတွေ့ဘူးသားငါကလည်းရှားသွားတာပေါ့။ရှားစားလို့သိမလွယ်ဘူးတော့အရင်လိုမျိုးတုံးသူလိုဖြစ်နေတယ်သားငါတွေကလည
်းရန်ကုန်တိုင်းတရားစာတမ်းနဲ့တဘာပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဌာနပတ်ဝန်းကျင်ထိန်းသိမ်းရေးဦးစီးဌာနညွှန်ကြားရေးမှူးဒေါက်ခင်တီတာတင်ကတော့ရေစုကိစ္စအတွက်အစိုးရကစစ်တမ်းကောက်ယူမှုလုပ်နေတယ်လို့ဆက်မှုဇုံတွေကိုအစင်းမြင့်တင်ဖို့လဲလုပ်နေတယ်လို့အခုလိုပြောပါတယ
်။ကျွန်မတို့ကလေဒီဆက်မှုဇုံတွေကထွက်တဲ့ရေးတွေပေါ်မှာပေါ့နော်ညဉ့်ညံမှုကိုကျွန်မတို့ပေါင်းမချက်ထိန်းသိမ်းဦးစီးဌာနကထုတ်ပြန်ထားတဲ့အမျိုးသားပေါင်းမချက်အရေးအတွက်စာရင်းစာရင်းရှိပါတယ်။အဲ့စာရင်းစာရင်းနဲ့တိုင်းတာပါတယ်။ထို့အတူပဲ WHO ဘက်ကဟာနဲ့လည်းတိုင်းပါတယ်။တိုင်းတဲ့အခါမှာဆိုရင်တော့စိတ်ဝင်လို့ရောအများစုကကျွန်မတို့နိုင်ငံမှာဖြစ်နေတာပါ။ဇုံတွေကထောင်ထားတာလေ။ကိုရခင်1985လောက်ထဲကထောင်နေထောင်တဲ့ကြောင့်ပေါ့ကိုရှိကထွက်တဲ့ဟာကိုဟိုထိန်းသိမ်းနိုင်မှုအားနေပါတယ်။အားနေတဲ့အတွက်ကြောင့်မလို့အခုကျွန်မတို့တိုင်းဆိုင်ဆိုတာအဖွဲ့ကလည်းစက်မှုဇုံအစင်းမြင့်တင်ရေးကိုလည်းပြန်ပြီးတော့လုပ်နေပါတယ်။လုံးနေတဲ့အတွက်ကြောင့်မလို့ဒီဟာလေးကလည်းပေါ့ဒီရန်ကုန်ဟာဆိုရင်ဟိုလူကြီးထူတက်တယ်များပြတယ်ဆက်မှုမျိုးနိုင်ငံဖြစ်တယ်အားလုံးကလည်းတနိုင်ငံလုံးကနေပဲအိလာစောင့်ကြည့်နေတဲ့အဲတိုင်းဖြစ်တဲ့အတွက်ကြောင့်မို့ဒီစီမံကိန်းကမှတဆင့်စံပြဖြစ်သွားနိုင်တယ်ပေါ့နော်ဥမာလုံးနိုင်တဲ့ရေသွေးရောက်သွားအောင်တော့ကျမတို့ကစူးစမ်းတော့မှာပါညဉ့်ညံ့မှုလေးရတော့ရှိပါတယ်ရှင
့်ဒီစိုးကိစ္စနဲ့ပတ်သက်ပြီးတော့လဲတိုင်းဆိုရအဖွဲ့ကဩဂတ်စ်လဒုတိယပတ်ထဲမှာဆက်မှုဂျုံတွေကဆက်ယုံလုပ်ငန်းရှင်တွေနဲ့တွေ့ဆုံပြီးတော့လဲအသိပညာပေးမှုတွေပြုလုပ်ခဲ့ပါတယ်လိုင်းတရားဆက်မှုဆောင်6ခုရဲ့စီမံခန့်ခွဲမှုကော်မတီဥက္ကဋ္ဌဦးအောင်ဆိုင်ကတော့ရေစိုးဆုံးပြစ်တာကြောင့်လက်ရှိဖြစ်ပေါ်နေတဲ့လိုင်းမြင့်အကြောင်းကိုအခုလိုပြောပြပါရစေ
။ဆက်မှုဆောင်တွေကဒီရေစိုးတွေထုတ်လိုက်တဲ့အခါမှာကျွန်တော်တို့ဒီရေမြောင်းတွေကတစ်ဆင့်လိုင်းမြင့်ထဲကိုဝင်သွားတဲ့အခါမှာလိုင်းမြင့်ရဲ့ရေရဲ့ရေသွေးရဲ့ကြတာပေါ့ကြတဲ့အခါမှာဒီမြင့်သွင်းထဲမှာရှိတဲ့တက်ရှိရေသတော်ဝါတွေပေါ့ဒါကြရင်မျိုးတုံးမယ်ပြီးရင်ဒီလက်ရှိကြီးတွေမကောင်းတဲ့အတွက်ပေါ့နော်ကျွန်တော်တို့ဒီမြစ်တရားငားရီစားမိနေလူတွေမှာတစ်ချိန်ခါမှာတော့ကျွန်တော်တို့ဒါအန်ရရှိတာပေါ့အဲ့ဒီဘိုင်းကြီးချေချောက်ဒီဆက်မှုလုပ်ငန်းကြီးတိုးတက်တာလည်းများရည်စိုးတွေဒီလိုပဲကျွန်တော်တို့မထိမ့်သိမ့်မဲနဲ့စွန့်မယ်ဆိုရင်တော့ချောင်းမြည်တွေဒါအားလုံးပျက်စီးမယ်ပျက်စီးရင်ဒါတက်ရှိတော်ဝါတွေအကုန်လုံးဒါဒုက္ခဖြစ်မှာပေါ့နော
်အခုချိန်မှာတော့ဆက်မှုဆောင်စီမံခန့်ခွဲမှုကော်မတီအနေနဲ့ဆက်ယုံလုပ်ငန်းရှင်တွေကိုအသိပညာပေးတာတွေလောက်ပဲပြုလုပ်နိုင်ပြီးဆက်ယုံပိုင်ရှင်တွေဘက်ကလည်းပူးပေါင်းလိုက်နာဖို့လိုအပ်နေတယ်လို့ဝန်ဆိုင်ကအခုလိုပြောပါသေးတယ
်။အဲ့ဒါတော့ကျွန်တော်တို့ဒီရေစိုးစွန့်တဲ့ဆက်ယုံတွေကိုပေါ့နော်ကျွန်တော်ပြီးခဲ့တဲ့ဆယ်စုနှစ်လောက်ထဲကဒီမြန်မာစက်မှုကုန်ထုတ်အသင်းရနေပြီးတော့ကျွန်တော်စက်မှုစုံတွေနဲ့ကော်မတီနဲ့ပူးပေါင်းပြီးတော့လိုက်လံပြီးပညာပေးခဲ့တာရှိပါမယ်။ရှိတဲ့ပညာရှင်နဲ့ရှိတဲ့လူနဲ့ဒီစက်ယုံတွေရွေးပြီးတော့ပညာလိုက်ပြီးတာရှိပါတယ်။အဲလောက်တဲ့လူတွေရှိလို့မလောက်တဲ့လူတွေလည်းကြံသေးတာပေါ့လေ။ဒါလည်းအခြေအနေအကြောင်းမျိုးမျိုးရှိမှာပေါ့။အဲမိနေရနဲ့စက်ယုံနဲ့ကွက်တီဖြစ်နေလို့လူငွေကြီးကြောင်လို့အစုံပေါ့ဗျာ။အနေထားဆိုကြောင်မလောက်နိုင်တာလည်းရှိမှာ။ဒါပေမဲ့လည်းအခုရှေ့လျှောက်တော့ဒါဇုံနေနဲ့တော့ကျွန်တော်တို့ဒီတက်ဆိုင်ရာဌာနနဲ့ပူးပေါင်းပြီးတော့ပဲသူတို့ကျွန်တော်ဒါဒီစိတ်ရောရေစိုးပြစ်တယ်အဲ့ဒီအတွက်ကျွန်တော်တို့ကစိတ်ရင်းနေပြီးမယ်ဒါတွေကိုအဲပတ်ဝန်းကျင်မခံနိုင်လို့ဒါပြောတဲ့ခါမှာကျွန်တော်ပြုပြင်ဖို့ဒါတွေပြောမယ်ဒါတော့ပဲကျွန်တော်တို့လှုပ်ဆောင်နေတဲ့အနေထားပဲရှိပါတယ
်အခုချိန်မှာတော့ရန်ကုန်တိုင်းမှာစက်မှုဇုံ29ဇုံရှိပြီးစုံပြစ်ရေးကိစ္စတွေကိုအများဆုံးဖြည့်ရှင်းဖို့လိုအပ်နေတယ်လို့ဒေသခံတွေနဲ့တဘာပေါင်ရင်အရေးဆောင်နေသူတွေကပြောဆိုနေကြပါတယ်ကျွန်တော်ကောင်းမြတ်ဖြူပါမြမကသတင်းအေဂျင်စီကနေ VOA ကိုပေးပို့လိုက်တာဖြစ်ပါတယ်
အပတ်စဉ်တင်ဆက်တဲ့မြန်မာတခွင်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ လိုင်းဒို24 25နဲ့32ဒုကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းစနေနေ့ညအစီအစဉ်ကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုမြန်မာစံတော်ချိန်ည9နာရီခွဲရှိပြီမို့သောရရှင်တွေစောင့်မျှော်နေတဲ့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ကိုထုတ်လွှင့်ပေးပါတော့မယ်။စီစဉ်တင်ဆက်သူကိုအောင်လုံနဲ့ထုတ်လုပ်သူမတ်စုမွန်တို့တင်ဆက်ပေးသွားမှာပါရှင
်။မင်္ဂလာပါခင်ဗျာဒီနေ့တဲ့လီလိုက်စီစဉ်မှာတော့မြန်မာနိုင်ငံရဲ့အသွင်ကူပြောင်းရေးလုပ်ငန်းစဉ်မှာစစ်ဘက်ကနေအရက်ဖက်အုပ်ချုပ်မှုကိုကူပြောင်းရေးဆွေးနွေးမှာဖြစ်ပါတယ်စစ်မှန်တဲ့ဒီမိုကရေစီစနစ်ဖြစ်ဖို့အရက်ဖက်အုပ်ချုပ်မှုအောက်မှာစစ်တပ်ကရှိရမှာကတော့တဘာဝပါဒါပေမဲ့လည်းမြန်မာနိုင်ငံရဲ့အခြေအနေအရတပ်မတော်ဟာနိုင်ငံရေးမှာဥဆောင်မှုခံကဏ္ဍမှာဆက်ရှိနေနေတယ်ဆိုပြီးပြောတာဆိုတာမျိုးတွေလည်းရှိနေပါတယ်ဆိုတော့အခုကျွန်တော်တို့ပင်နိုင်ဆွေးနွေးမဲ့ပုံကိုယ်တွေလည်းလီလိုက်မှာရောက်နေပါပြီပါဝင်မှုဆက်သွယ်ထားတဲ့ပုံကိုယ်တချို့လည်းကျွန်တော်တို့အစင်းနဲ့ဖြစ်နေပါတယ်ဆိုတော့အစီအစဉ်ကိုဆက်လိုက်ချင်ပါတယ်အရင်ဆုံးကတော့ပါဝင်ပင်နိုင်ဆွေးနွေးမဲ့ပုဂ္ဂိုလ်ရဲ့သဘောထားချင်းချင်းကိုဆွေးနွေးစေချင်ပါတယ်။ပုံအမျိုးသားလွတ်မြောက်ရေးဖွဲ့ချုပ်ဥက္ကဋ္ဌဦးခွန်မြင့်ထွန်းရှိပါရယ်။နောက်တရင်းစာဆရာဦးတီဟာသွေးရှိပါရယ်။တကယ်တော့ဒီမြန်မာနိုင်ငံမှာကျွန်တော်တို့ဒီအသွင်ကူးပြောင်းရေးမှာဒီတက်မတော်ရဲ့အခန့်ကဏ္ဍနဲ့ပတ်သက်လို့ဆွေးနွေးမယ်ဆိုရင်တော့တက်မတော်နိုင်ငံရေးမှာဘယ်ကနေစပါလာလဲဆိုတော့ပြန်သုံးသပ်ဖို့လိုမယ်လို့ယူဆပါရယ်။ဆိုတော့ဒီမြန်မာနိုင်ငံမှာတက်မတော်ကတိုင်းပြည်မှာနိုင်ငံရေးအခြေအနေတွေမတည်မငြိမ်ဖြစ်လို့အာဏာကိုထိန်းသိမ်းရတဲ့ဟိုတိုင်းပြည်ကိုကြောက်ထက်ချမှာဆိုလို့ကယ်တင်ရတယ်လို့တော့ပြောပြီးတော့နိုင်ငံရေးမှာပါလာခဲ့တာအခုချိန်ထိပါ။ဆိုတော့စစ်တပ်ကနိုင်ငံရေးမှာစဝင်လာခဲ့တဲ့အခုချိန်ထိပါတင်ပါထိုက်လို့တကယ်ပဲပါလာတယ်လို့ယူဆတာဥက္ကမြင့်တော့ခင်ဗျ။
ကျွန်တော်တို့ကတော့ဒီတောက်လျှောက်မှာတော့တက်မတော်ဘက်ကပြောခဲ့တာကတော့ဒီအရက်သားအစိုးရကြီးကမထိန်းနိုင်လို့တပ်မတော်အနေနဲ့ကတော့မပါခြင်းပဲပါခဲ့ရဆိုတော့ဘတ်ရှူတောက်ကနေပေါ့လေဒါတော့အမဲမပြတ်ပြောပြီးတော့ယက်တိခဲ့တာဖြစ်ပါတယ်အဲကျွန်တော်တို့ကတော့ဒီအနေထားတွေမှာတပ်မတော်ကပါဝင်ခဲ့တဲ့အဲမှာပရမောက်ဆိုပြောရရင်တော့62ခုနှစ်မှာဒီဗိုလ်ချုပ်နေဝင်ကအစုအာဏာသိမ်းတဲ့အခါမှာဖဲရယ်ဆိုတာခွဲထွက်ရေးဖြစ်တယ်လို့ပြောပြီးတော့ပါဒါတိုင်းပြည်အန်တီမဖြစ်အောင်တပ်မတော်ကအာဏာသိမ်းခဲ့ရလို့ပြောပါတယ်အခုကျွန်တော် NCO လက်မှတ်ရေးထိုးတဲ့အခါမှာကတော့ဒါကျွန်တော်ကမ္ဘာတမတော်ကဝေးစီချုပ်ဗိုလ်ချုပ်မင်းမင်းအောင်လိုင်းကဒူချုပ်ဒုတိယဗိုလ်ချုပ်မင်းဆိုဝင်ရပါဝင်ပြီးတော့ဗောလေလက်မှတ်ရေးထိုးတဲ့အချိန်မှာကတော့ဖဲရယ်ဆိုတာအပေါင်းစည်းရေးဖြစ်တယ်ကျွန်တော်တိုင်းပြည်ကိုဗမိုးစီစနစ်နဲ့ဖဲရယ်စနစ်ကိုအခြေခံနဲ့ပြည်တော်စုထူထောင်မယ်ဆိုပြီးတော့မှဒါ NCO ကျွန်တော်တို့ဒါလက်မှတ်ရေးထိုးခဲ့ကြတာဖြစ်ပါတယ်ဒါကြောင့်ဖဲရယ်ဆိုတဲ့အပေါ်မှာတော့တမတော်အနေနဲ့ဒီရှူတောက်အမြင်ကတော့ဒါပြောင်းလဲသွားခဲ့ပြီလို့ဒီလိုကျွန်တော်ပြောအောင်ဖြစ်ပါတယ
်
ဒါကြောင့်မလို့ဒီနေ့အချိန်အနေထားမှာကျွန်တော်တို့ဒါNCA လမ်းကြောင်းအခြေခံနေပြီးတော့မှာပေါ့လေအားလုံးဆောင်ရွက်သွားဖို့လိုပါတယ်တစ်ဖက်တမဟုတ်ဘဲနဲ့ကျွန်တော်အားလုံးကြီးနေဆောင်ရွက်ဖို့လိုပါတယ
်နောက်
ခုကတော့ကျွန်တော်ဒီအရက်ဖက်ဆိုတဲ့ကိစ္စစကလုံးနဲ့ပတ်သက်ရင်ကျွန်တော်တိုင်းပြည်မှာပြည်စုံနဲ့ဘာသာပြန်ဖို့လို့တော့ကျွန်တော်တို့ဟိုမခံစားမိဒီဟာကတော့လိုအပ်သေးတယ်လို့ထင်ပါတယ်ဒီအဓိကအဖြစ်ကျွန်တော်ပြောချင်တာ Civilian Supremacy ကိုကျွန်တော်ပြောချင်ကြတာဖြစ်ပါတယ် Civilian Supremacy ဆိုတာကျွန်တော်နားလည်ချက်ကတော့ပြည်သူလူထုရဲ့တာဝန်ခံမှုတာဝန်ယူမှုကိုပြောတာဖြစ်ပါတယ်ပြည်သူလူထုရဲ့ကိုယ်စားပြုမှုနဲ့ပြည်သူလူထုရဲ့ဆန္ဒကိုအလေးထားပြီးဆောင်ရွက်ရမှာဒါကိုပြောတာဖြစ်ပါတယ်ဒီအခြေခံအတိုင်းပဲကျွန်တော်တို့ဒီတပ်မတော်ခေါင်းဆောင်တွေလည်းအစဉ်တစိုက်ယက်တည်ခဲ့ပါတယ်အဲကြောင့်ကျွန်တော်တို့ဘဝမှာတို့ကျွန်တော်ဖြတ်တန်းခဲ့သလောက်ပေါ့လေကြုံရမယ်ဆိုရင်တော့အခုဒီမကြခင်အမှကွယ်လွန်ခဲ့တဲ့ကျွန်တော်တို့ပုံမှုကျုံဟောင်းဦးအောင်ရွှေဦးဆောင်တဲ့မျိုးသားဒီမျိုးချိုးချိုးခေါင်းဆောင်တွေကနေအစဉ်တစိုက်ဒီ1993မြို့သားညီလာခံမှာရက်တီပြီးပြောခဲ့တာကတော့အဲ့ဒီ civilian supremacy ကိုအဲ့ဒါအဓိကထားပြီးပြောခဲ့ကြတာဖြစ်ပါ
တယ်။ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်တင်ဆက်ဆရာဦးတီယာသွေးသဘောထားလဲကြားချင်ပါတယ်။ဟိုဆိုတော့လက်တလောတက်မလို့ကနိုင်ငံရေးမှာနေရာယူထားတာတကယ်ပဲနေရာယူဖို့ဟိုလိုအပ်ချက်အရပါလာလားလား။ဟိုလက်ရှိမှာရောလိုအပ်ချက်အရရှိနေဖို့လိုနေသေးတာကိုဟိုတီယာသွေးခင်ဗျ။ကိုတီယာသွေးခင်ဗျ။ဟု
တ်ကဲ့ခင်ဗျာအရင်ဆုံးကျွန်တော်1962ခုနှစ်ကိစ္စကိုအရင်ပြောချင်ပါတယ်ခင်ဗျာ။ဆိုတော့ဟိုကျွန်တော်တို့ဒီ1962ခုနှစ်အာဏာသိမ်းပြီးတဲ့အချိန်မှာတက်မတော်ကနေပြီးတော့နိုင်ငံရေးကိုဆိုက်လိုက်မတက်ပေါ့နော်။အဲဒီမှာဥဆောင်ပြီးတော့90လောက်လုပ်ခဲ့တာပေါ့။ဆိုတော့အဲ့ဒီအချိန်တွေကနေပြန်ပြီးကျွန်တော်တို့ကောက်ချက်ဆွဲပြီးပြောရမှာဆိုလို့ရှိလို့ရှိရင်အဲ့ဒီ62ခုနှစ်မတိုင်ခင်ကျွန်တော်တို့တိုင်းပြည်မှာပါလီမန်ဒီမိုကရေစီစနစ်ချခဲ့ပြီးတော့ကျွန်တော်တို့နိုင်ငံရေးပွားမှုတွေပါတီချင်းချင်းအာဏာလုပ်ရဲ့ကိစ္စတွေနေရာလုပ်ရဲ့ကိစ္စတွေနောက်တစ်ခါကျွန်တော်တို့ဒီဖက်ဒရယ်ရေးတွေပေါ့နော်ဖြစ်လာခဲ့တယ်။ So eight ที่เราเรียกตัวจอมบุรุษเทนเต้เนี่ยสูบีโร่ตั้งแต่วันอาณาจูบีเนี่ยเราไปมาเทนเต้ยังเนี่ยมันก็บุรุษว่าแต่ไงอยู่บ้างตอนเช้าไอ้เช่นเนี่ยอุตส่าห์เกิดปาร์ตี้เขาเนี่ยเช่นเราไปอยู่ยี่สิบเอ็ดแล้วปีเราไอ้ปาร์ตี้ที่คุยเนี่ยเอาโชว์เกิดเลยก็ดูแล้วไม่พิเศษเลยจันทร์เนี่ยพี่เราเขาบีเราเบียวเจนเนี่ยเช่นเช่นกับบ้านเราจันทร์เราได้ยินมาเขาบอกแต่ไงอยากอยู่ซะไม่รู้เรื่องสิ่งเกิดอะไรก็เลยเชื่อเลยก็โคตรว ာကျွန်တော်တို့ရပ်ဖက်နိုင်ငံရေးသမားတွေကဟလာဟိုကျွန်တော်တို့ဒီရုပ်နိုင်ကြိုင်နိုင်မှုအနေထားရပေါ့နော်အနေထားရနောက်တစ်ခါအခြေခံအဖြစ်ကျွန်တော်တို့ဒီကိုလိုနီခေတ်မတိုင်ခင်တည်းကနေပြီးတော့ကျွန်တော်တို့ကြောင်းလဲလာခဲ့တဲ့ဖြစ်စဉ်တွေပေါ့နော်တိုင်းရင်းသားတွေဂျာမာကျွန်တော်တို့နယ်နိမိတ်ပိုင်ဆိုင်မှုဂျာမာဟလာဒီဖက်ဒရယ်အယူဆဂျာမာကျွန်တော်တို့ပြဿနာတွေကအများကြီးရှိတယ်ကျွန်တော်တို့အဓိကအလေးနဲ့စဉ်းစားမှာပြဿနာကိုဖြေရှင်းတဲ့ဖြေရှင်းမှုဖြေရှင်းပြီးပဲဆိုတော့ကျွန်တော်တို့1960ခုမှာရှိတဲ့ပြဿနာကိုတက်မတော်အာဏာသိမ်းဖြေရှင်းလိုက်တာမဟုတ်ဘဲနဲ့သူကတော့ဆောင်နဲ့90အုပ်ချုပ်ခဲ့တယ်ဆိုတော့ဖြေရှင်းပြီးအမှားခဲ့တယ်ကျွန်တော်တို့ကဒီတက်မတော်အနေနဲ့နိုင်ငံရေးကိုဥဆောင်တဲ့နည်းနဲ့ဖြေရှင်းခဲ့တာဟာပြဿနာတွေအားလုံးကိုကျွန်တော်တို့ကဒီအဲ့ဒီအချိန်တုန်းကကျွန်တော်တို့ပြဿနာတွေအားလုံးကိုဖုံးကွယ်ခဲ့သလိုဖြစ်သွားတယ်မဖြေရှင်းဘဲနဲ့ဆိုတော့အခုချိန်ကျတော့ကျွန်တော်တို့ကပြန်ပေါ်လာတဲ့ခါကျတော့တက်မတော်ကနေပြီးတော့တာဝန်ဆက်ယူဖို့လိုသေးတယ်ဆိုတဲ့သဘောမျိုးပြောနေတာပေါ့နော်ဒါဟာနောက်ထပ်အရင်တော့မှားခဲ့တဲ့အမှားကိုစမှားဖို့ကြိုးစားတယ်လို့ကျွန်တော်မြင်တယ်။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ကနိုင်ငံရေးပြဿနာနိုင်ငံရေးနည်းနဲ့ပဲရှင်းဖြေရှင်းရမယ်။ကျွန်တော်တို့ဒီအာဏာနဲ့ရှင်းလို့မရဘူး။ဆိုတော့အာဏာကတော့ကျွန်တော်တို့ဒီ stability ပေါ့နော်။ကျွန်တော်လုံခြုံရေးဟလားပြည်ရဲ့ရေးအတွက်ကျွန်တော်တို့ဒီကျွန်တော်တို့ဒီကာကွယ်ရေးလုံခြုံရေးကိစ္စရောရှိမယ်။တက်မတော်ဒီအတွက်သုံးရမယ်။တက်မတော်ဒီအတွက်အားထုတ်ရမယ်။တက်မတော်ကိုပဲအားကိုးရမယ်ဒီအတွက်ကျွန်တော်လုံခြုံရေးငြိမ်းချမ်းရေးကိစ္စတွေကာကွယ်ရေးကိစ္စတွေတော့နိုင်ငံရေးပြဿနာကိုကိုယ်လုံးနဲ့ကဒီလိုမျိုးရှင်းခဲ့လို့ကျွန်တော်တို့ဒီနိုင်ငံရေးမှာဥဆောင်တဲ့နည်းနဲ့ရှင်းခဲ့လို့ကျွန်တော်တို့ဖြည့်ရှင်းတဲ့အဆင့်ထိကျွန်တော်တို့မရောက်ခဲ့ဘူး။အခုလည်းထုံနေလည်းကောင်းမယ်။အဲ့တော့ကျွန်တော်အမြင်ပြောရရင်ဒီလမ်းအမှားယူဆက်မကျင့်သုံးမယ်။နိုင်ငံရေးပြဿနာတွေအားလုံးကိုနိုင်ငံရေးနည်းနဲ့ရှင်းမှာတတ်မတော်ကတော့ပြင်လုံခြုံရေးကိစ္စတွေနဲ့ပတ်သက်ပြီးတော့ဆွေးနွေးပါကျွန်တော်တို့ဒီလိုရပ်တည်ပါအကာအကွယ်ပေးပါနိုင်ငံခိုင်မာတဲ့နိုင်ငံရေးဖြည့်ရှင်းချက်တွေထွက်လာတဲ့ဒီတတ်မတော်ကလုံခြုံရေးကိုနဲ့ပြည်ညာရေးကိုထိန်းသိမ်းတဲ့အနေအထားနဲ့နေတာတော့ကျွန်တော်လက်ခံတယ်။တိုးတော
်
နိုင်ငံရေးမှာဥတော်ပြီးတော့အဲ့တော့တခုကိုဝင်ပါပြီးတော့ပြောတာမျိုးကြတော့ကျွန်တော်တို့ကဒါမျိုးကတော့အရင်နီးလားဟောင်းကိုပဲပြန်သွားတယ်လို့ဖြစ်မယ်လို့ကျွန်တော်ဆိုရင်ဘူးပါမရှိပါလေဗျ
။ Okay ကျွန်တော်ဒီတောတာရှင်နေပါဝင်မှုဆက်သွက်ထားတဲ့ပုံစံတချို့လည်းရှိနေပါတယ်။သူတို့လည်းဟိုကူကျွန်တော်လှည့်ပေးချင်ပါသေးတယ်။တူဦးကတော့ကျွန်တော်မြန်မာနိုင်ငံကိုစလိုက်ပွေကုန်းဖြစ်ပါတယ်။ကိုစလိုက်ပွေကုန်းသဘောထားလဲလူရင်းတူရှင်ဆွေးနွေးနိုင်ပါလေခင်ဗျ။
Okay အခုတက်မတော့ပါဝင်နေတဲ့ကိစ္စကတော့ကျွန်တော်ဒိုင်လူစည်းလို့တွေလို့ကျွန်တော်မထင်ပါဘူး။ဘာလို့လဲဆိုတော့သောစင်းနေကြရနဲ့အခုချိန်ထိဆိုတော့တို့ကကသူတို့ပါတီနေနဲ့ငါနှစ်လဲအုပ်ချုပ်ခဲ့ပြီးဒီအခုဆိုရင်လည်းပဲဆက်လက်ပြီးတော့မှကျူးကိုက်နေတော့ပဲဆိုတော့တမလို့ဒီ2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြည်သူအစိတ်ကြိုက်တိုင်းရင်းသားတွေစိတ်ကြိုက်ပြင်ဆင်ခွင့်ပြုလိုက်တာပြီးမှအဲ့ဒီတိုင်းကောင်းကောင်းဝင်လုံနိုင်တယ်အုပ်ချုပ်နိုင်တယ်ဆိုရင်တော့ဒီတိုင်းပဲဟိုဟာလွတ်ထားလို့ရတယ်တုံးတော့တမလို့ဒီသူ့မှာလုတ်ပိုင်ခွင့်ရှိတာကတော့တကယ်မေတ္တာစေတနာနဲ့အဲ့ဒီအခြေခံဥပဒေကိုလည်းသူတို့မကြီးဆွေးနိုင်ဘူးအဲ့ဒီတိုင်းပဲမအုပ်ချုပ်နိုင်ဘူးဆိုရင်တော့အာဏာသိမ်းတာကပြဿနာမဟုတ်ပါဘူးသူတို့ကအာဏာရယူတာပြဿနာဖြစ်တယ်ဆိုလို့ဆိုရတယ်ပြောချင်တယ်ကြာ
ဟုတ်ကဲ့ကျေးဇူးပါကျွန်တော်နောက်တစ်ဦးကတော့ဒီအမေရိကန်ပြည်တော်စုကမောင်တက်တနာဖြစ်ပါတယ်မောင်တက်တနာသဘောထားလဲဆွေးနွေးနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဟိုကျွန်တော်နိုင်ငံက69ခုနှစ်နဲ့တောင်းတော့အာဏာသိမ်းတယ်တောင်းတော့ပဲအဲ့ရတာသူကနေသူကသူအုပ်ချုပ်နေတာသူကသူပဲပြဿနာတက်တယ်သူကသူပဲအာဏာသိမ်းနေတရရတော့ခြာတော့ရမ်းနေတာအခုလေအာရတာအစူကဆင်းမှန်နေရတာအစူကဆက်လာပြီအသူကတိုင်းယူတကယ်ဆိုယူတူးသက်ချင်တယ်ဒီရင်းငင်းရင်းကိုတကယ်ဆောက်ချင်တယ်ဟာလားယူကရင်းငင်းရုံးတယ်မို့လို့တကယ်ဖိတ်ခေါ်ချင်တယ်သူတက်ချင်အောင်လုပ်ချင်တယ်ဆိုလို့ချင်ရင်အခုရတာအစူကအောက်ကိုသူခုံဝင်လို့ရပါတယ်ရတာအစူကသူဝင်နှန်းဝဲလေတာခါတော့ယူဝင်ကြီးဖတာသာသူဝင်နှန်းဝင်နှန်းဝဲဒီသူအလားလို့စားဖို့နေတယ်ဝင်နှန်းအဝင်နှန်းဆိုတော့သူအများကြီးဆက်ချတော့ရမ်းနေကြရတော့လို့ကျွန်တော်အယူဆရတဲ့အားကြီးတဲ့ပေါ်ပြနေကြအောင်လို့ဟိုကိုလိုနီတောင်းဆောင်ကြည့်လဲဆက်နေကြအောင်လို့သူယုံကြည်ချက်ရှိတယ်တကယ်လို့သူတက်ချင်တယ်ဆိုလို့ရှိရင်အယတာဆွေအောက်ကိုသူဝင်လို့ရတယ်ဝင်ပြီးတော့ဤရင်ငင်ညာရေးကိုလည်းသူအယတာဆွေနဲ့ပူပေါင်းတော့ဆောင်ရွက်လို့ရတယ်အဲ့လိုဆောင်ရွက်လိုက်ပြီဆိုလို့ရှိရင်သူတက်ကြီးကပြည်သူကြီးတောက်ခတ်ကိုပုံပြီးတော့ယုံကြည်အားကိုးလာပဲပြည်သူကြီးရဲ့ပူပေါင်းဆောင်ရွက်မှုကပုံပြီးတော့အကျဉ်းများလာမယ်အဲ့ဒါဆိုရင်ကျွန်တော်တက်ကြီးကတွန်းယူတိုးတက်သွားပြီ
ဒါ
ကျွန်တော်တို့ကလည်းဒီဖာတဲ့ဦးတော်ဆိုတာလည်းရှင်းလာပြီအခြေခံဥပဒေရဲ့စီရင်ချက်တွေကူတာပြီအဓိကကလည်းတောင်းတော့ကြဂလေးအရသာအစိုးရအောက်ကိုဝင်လိုက်တာ EU ကတော့ဝင်နှန်းပဲနိုင်ငံဝင်တဲ့ဝင်နှန်းနေနဲ့အသိစိတ်နဲ့ဝင်လိုက်ဒါ EU ကကျွန်တော်တို့အဲ့လိုဝင်နေ
ဟုတ်ကဲ့ကျေးဇူးပါဆက်
လို့ရရတ
ယ်ဟုတ်ကဲ့ကျွန်တော်တို့ဒီ Facebook ကနေဒေါက်တာရှင်တချို့ပေးထားတဲ့ match တွေကိုလည်းပဲဖော်ပြကြပါမယ်တူကတော့ post ဆိုတဲ့ account ပါရှင်မှာသူကတော့ဒေါ်စုရှိနေတဲ့ခိုက်တက်မှာလက်နက်ကင်တန်းသားတွေနဲ့အပြစ်ခတ်လက်မှတ်မထိုးနိုင်ငယ်နိုင်ငံကနောက်ကျောင်းပြန်လဲသွားပြီးစစ်တပ်ကပဲတာနာရှင်စနစ်ပြန်သွင်းလာမှာပဲဆိုပြီးသူကရေးပါတယ်နောက်တူကတော့ကိုကိုပါသူကတော့အရက်ဖက်အုပ်ချုပ်ရေးအပြစ်ဝကူပြောင်းမှုဆိုရင်လည်းလက်ရှိအစိုးရအနေနဲ့ကိုယ်နိုင်ငံစီးပွားရေးအခြေခံဖြစ်တဲ့စည်ရင်းသားလူရန်းစားတောင်သူတွေအောက်ခြေလူရန်းစားတွေစောင့်ဝင်နေရင်းနဲ့ဝင်ငွေထုံးငွေကောင်းမှုလိုပါတယ်တမတော်ကအရက်ပဲအုတ်ချွေအောက်မှာနေဖို့ဆိုရင်လက်နက်ကင်တန်းသားတွေညင်ကြဲရအောင်အစိုးရအနေနဲ့ပပောင်းစုံနီလန်းပေါင်းစုံနဲ့သူ့ဘုကိုနှစ်ဖက်တွဲပြီးအစိုးရကအောင်မြင်အောင်ညှိနှိုင်းအကောင့်ထည့်ဖို့လိုပါတယ်အကောင့်ထည့်ဖို့လိုပါတယ်တန်းသားမဟုတ်တဲ့လက်နက်ကင်တောင်းကျမ်းမှုတွေကိုလည်းထိရောက်ရေးယူကင်တွယ်ဖို့လိုပါတယ်ဆိုပြီးတော့သူကရေးပါတယ်ဆိုတော့ဒီနေ့မှဒီဟိုဥက္ကုမြင့်ထုံးကိုမေးချင်ပါတယ်တချို့ကဒီတန်းသားလက်နက်ကင်တွေရဲ့ပုံကံမှုတွေရှိနေတာပြည်ရင်းကဒီမတိမငြိမ်းခြေနေတွေကြောင့်တမရောကထိန်းကြောင်းပေးဖို့လူသေးတယ်ဆိုတဲ့အမြင်မျိုးတွေလည်းရှိနေပါတယ်။ဟိုဆိုတော့ဒီဒါကျိုးချောင်းစီလျော်တဲ့ယူဆချက်ဟုတ်ပါသလားကွန်ပျူတာ
။အဲကျွန်တော်တို့ကဒီတမရောအာနာမသိခင်တည်းအတိုင်းသားလက်နက်ကင်တော်လိုင်းရေးတွေကကျွန်တော်တို့လွတ်လပ်ရပြီးစကြရပေါ်ပေါက်ခဲ့တာပဲဖြစ်ပါတယ်။အဲတော့အဓိကတော့ကျွန်တော်တို့ပင်လုံစာကျွေးအနှစ်သာရကလွတ်လပ်ရေးတန်းတူရေးနဲ့တမိုးစီဖြစ်ပါတယ်။ကျွန်တော်တိုင်းပြည်ကတိုင်းပြည်အပြည့်လွတ်လပ်တော်လည်းပဲကျွန်တော်တို့မှာတန်းတူရေးနဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်ဆိုတာပျောက်ဆုံးခဲ့တဲ့အတွက်ဒီနောက်ပြီးတော့တခါတိုင်းပြည်မှာဓမ္မဦးစီနီးလန်းနဲ့ပါဇက်နဲ့ပြောပြီးဖြည့်ရှင်းလို့မရခဲ့တဲ့အတွက်ဒါလက်နက်ကင်ပြီးတော့တော်လှန်ခဲ့ကြရတာဖြစ်ပါတယ်ဒီအခြေခံတွေကိုတော့ကျွန်တော်မြေဖြောက်ပြလို့တော့မရပါဘူးဒါကြောင့်မို့လို့အခုကျွန်တော် NCA မှာလက်မှတ်ရေးထိုးတာနိုင်ငံရေးပြဿနာတွေကိုနိုင်ငံရေးကြီးနဲ့ဖြည့်ရှင်းမယ်အင်အားသုံးမဖြည့်ရှင်းကြဘူးဆိုတဲ့အခြေခံမှာလက်မှတ်ရေးထိုးတာဖြစ်ပါတယ်ဒါကြောင့်ကျွန်တော်တိုင်းပြည်ရဲ့ပြဿနာမှာဒီလိုတိုင်းလက်နက်ကင်တော်လှန်ရေးတွေဘာကြောင့်ရှိကြခဲ့လဲဆိုလို့ရှိရင်နိုင်ငံရေးပြဿနာကိုနိုင်ငံကြီးနဲ့မရှင်းမဲနဲ့ကျွန်တော်အင်အားသုံးနဲ့ဖြည့်ရှင်းပြီးတယ်ဘယ်မှာလဲဖြည့်ရှင်းနည်းတွေနဲ့ဖြည့်ရှင်းခဲ့တဲ့အတွက်ဒီပြဿနာကိုဖြည့်ရှင်းဖို့မရတာဖြစ်ပါတယ်။နောက်မို့ဒီအချိန်ခါမှာတော့အခုလိုဒီကျွန်တော်တို့တိုင်းနာလူမျိုးမှုအမျိုးသားလူမျိုးမှုတော်လှန်ရေးတွေကိုဒါတွေကိုအပြစ်ပုံချပြီးတော့ဒါပြောလို့တော့ဒါလို့တော့မရဘူးလို့ပဲကျွန်တော်တို့ဒါကိုပြောချင်ပါတယ
်။နော
က်တစ်ခုကတော့ဒီတမရော်အနေနဲ့ကဒီအရက်ပဲပေါ့လေအရက်ပဲရဲ့အားနည်းချက်တွေကိုအပြစ်တင်ပြောရုံနဲ့မပြီးပါဘူး။ဒီအားနည်းချက်တွေဖြည့်ဆည်းပေးဖို့လိုတယ်။ဒါတွေကိုဒီကနေပြီးတော့မှကျွန်တော်တို့တကယ်တိုင်းပြည်ကိုလည်းနောက်တစ်ခုကျွန်တော်ဝုန်းတိုင်းတိုင်းပေါ့လေတက်ချင်းဆိုသလိုပြောင်းလဲလို့လည်းရတဲ့အခြေအနေမျိုးမဟုတ်ဘူးအခြေအနေအရရက်ကိုလည်းကျွန်တော်တို့ဒါနားလည်ဖို့လည်းလိုပါပဲဒီကျွန်တော်တို့အမြင်ပြောရရင်တော့2008ဖွဲ့စည်းပုံအခြေခံဥပဒေအရတပ်မတော်ကတော့အမျိုးသားနိုင်ငံရေးဥဆောင်မှုခန်းကဏ္ဍကိုရယူထားတာဖြစ်ပါတယ်အမျိုးသားနိုင်ငံရေးဥဆောင်မှုခန်းကဏ္ဍကိုရယူထားတဲ့တပ်မတော်အနေနဲ့ကျွန်တော်တိုင်းပြည်မှာပြင်ဆင်ပြောင်းလဲတင်တာတွေကိုတပ်မတော်ကိုယ်၌ကပြောပြီးတော့ပြင်ဆင်ပြောင်းလဲပေးဖို့လည်းလိုတယ်အဲ့တော့အခုနေခါမျိုးမှာ theory ရပါလေသီအိုရီရတော့ဒါကျွန်တော်တို့တမရော်ဟာဒါလွှတ်တော်ထဲမှာပါဖို့မလိုဘူးဗမိုးဒီဆိုရဟာမျိုးတွေပြောလို့ရတယ်သို့တော်လည်းဒီလက်တွေ့အခြေအနေရကတော့ဒီလက်ရှိအခြေအနေရတော့တမရော်ကတော့ဒီလိုအမျိုးသားနိုင်ငံဥဆောင်မှုအခမ်းအနားမှာပါနေဦးမှာဖြစ်တယ်ဆိုတော့ကျွန်တော်တို့က2008ဖွဲ့စည်းပုံအခြေခံဥပဒေကိုအားလုံးသိခါရှိစွာနဲ့ငြင်းညာစွာပြုပြင်ပြောင်းလဲနိုင်လို့ရတယ်အဓိကချက်ဖြစ်တယ်လို့ကျွန်တော်အဲ့ဒါပြောချင်ပါတယ်
ဟုတ်ကဲ့ကျေးဇူးပါအခုကျွန်တော်တို့ဒီ Facebook ကမှတ်ချက်တချို့ကိုလည်းဆက်ပြီးပေါ်ပြခြင်းပါတယ်တခုကတော့ဒီမမောင်ဆိုးဆိုတဲ့ account ပိုင်ရှင်မှာသူကတော့ယခုရခိုင်ပြည်နယ်ကဘင်္ဂလီအရေးကိုကန့်တွယ်ရမှာလက်ရှိအစိုးရရဲ့ဆုံးဖြတ်ချက်ချနိုင်မှုကနှေးကွေးနေပါတယ်တဲ့အကာချုပ်ရဲ့ဆုံးဖြတ်ချက်ပြတ်သားလို့သာခုသာခံသာရှိနေတာပါတဲ့ပြည်ရင်းညံ့မှုမရှိသေးသမျှတမတော်အခွင့်အာဏာရှိနေဖို့လိုလိမ့်မယ်ထင်ပါတယ်တဲ့နောက်တူကတော့ကျော်တီးရဆိုတဲ့ပုဂ္ဂိုလ်ကသူကတော့အမျိုးသားရေးစိတ်ဓာတ်အပြည့်အဝရှိတဲ့အယက်သားစုကတက်လာတဲ့နေ့မြန်မာတမတော်အနေနဲ့ရက်ပက်အုပ်ချုပ်ရေးအောက်ကိုရောက်နိုင်ပါလိမ့်မယ်နောက်တူကတော့အောင်ခိုင်ဆိုတဲ့အကောင့်ပိုင်ရှင်မှာနိုင်ငံတွင်းညဉ့်ညံ့မှုရှိပြီဆိုရင်တော့ကာလွန်ကိစ္စသာတာဝန်ယူလို့ဖြစ်နေပေမဲ့တိုင်းသားစစ်ပွဲတွေရှိနေတော့တက်ရတာဝန်ကအကြီးဆုံးပါတဲ့ဆိုတော့ကျွန်တော်ကိုတရားတွေးလို့လည်းမေးချင်ပါတယ်တချို့ကတော့ဒီခိုင်ဘက်ကပြဿနာမျိုးလို့ဒီအမျိုးသားရေးကိစ္စတွေမျိုးလို့ကိစ္စတွေကိုအကြောင်းပြတာတွေရှိရယ်လူမျိုးရေးကိစ္စတွေကြောင့်ဆိုပြီးပြောတာမျိုးတွေရှိရယ်ဒါကြောင့်လည်းဒီအရသာအစိုးရထက်တက်ကကိုင်မဖြစ်မယ်ဆိုပြီးတော့ပြောတာဆိုတာတွေမျိုးရှိနေပါတယ်ဒါတွေရောဟိုကျိုးချောင်းခိုင်လုံနဲ့ဟိုသုံးသက်ချက်လို့ယူဆနိုင်လားကိုတရားတွေ
အဲ့တော့ဗျဟိုအခြေခံဥပဒေကိုသူတို့နားမလည်လို့ပြောတာပါကျွန်တော်တို့ဒီဟိုတက်မတော်ဆိုတာလည်းရှင်းရှင်းပြောရရင်တကယ်သူကနှစ်ပေါင်းများစွာတိဆောက်ပြီးလှုပ်ရှားလာတယ်တကယ် institution တခုဗျသူကလေဟိုဘယ်လိုခေါ်မလဲတကယ်ဟိုဟိုသူတို့အစင်ကဲစင်ကဲအမိတ်တွေလှုပ်ထုံးလုပ်ပြီးနေတယ်တော်တော်စနစ်တကျလှုပ်တဲ့အဖွဲ့စည်းပါဆိုတော့သူတို့ကအခြေခံဥပဒေပေါင်းနေရပဲလက်ရှိလှုပ်နေတာပါဆိုတော့ဟိုအခြေခံဥပဒေမှာတော့ဘယ်လိုပြဌာန်းထားလဲဆိုတော့ဒီကာဝေးဦးစီးချုပ်အနေနဲ့ဒီတက်အွှေပြောင်းတို့ကျွန်တော်တို့ဒီတိုက်ပွဲကိစ္စတို့ကိုသူကလုတ်ပိုင်ခွင့်ရှိရဆိုပေမဲ့အရေးကြီးရင်အရေးကြီးလို့လုတ်ပိုင်ခွင့်ရှိဆိုပေမဲ့စံမလောက်လေသူကတစ်ချိန်ထဲမှာသူကအကြောင်းကြားပါဗျာဆိုတော့သူဒီလိုမျိုးဟိုလုတ်ချင်တယ်လို့လည်းမရဘူးသူကတံမရဆိုတာတကယ်တိုင်းပြည်မှာအကြီးဆုံးတကယ်အထွတ်အထိပ်ဟိုပါပဲဟိုတကယ်အကြီးဆုံးပုဂ္ဂိုလ်ပါပဲသုံးဖြတ်ချက်ပေးရတဲ့ပုဂ္ဂိုလ်ပါပဲဆိုတော့စည်ရေးသဘောတရားအရာ
ပြန်ပြီးတော့ညှိနှိုင်းပြီးပြန်ပြီးတော့သမ္မတအကြောင်းကြားမယ်လို့ကျွန်တော်တို့ဒီအချိန်အဝေးမှာလည်းပါတယ်ဆိုတော့သမ္မတမသိဘဲနဲ့လုံးလို့မရတဲ့ကိစ္စတွေပါဒါကတော့နားမလဲလို့ရခိုင်ကိစ္စမှာသမ္မတကနေပြီးတော့ဟိုလူချစ်ထွက်ပြီးတော့လုံးလို့ရတယ်လို့ပြောရဲဆိုတာကဒါသူတို့နားမလဲလို့ပြောတာပါတကယ်တမ်းကျတော့တာလုံးညှိနှိုင်းပြီးတော့တကယ်တမ်းကျတော့လုံးနေတာပါဆိုတော့ကျွန်တော်တို့ဒီနေရာသက်ရှော ကျွန်တော်တို့ဒီလိုဟိုဒီအချမ်းဖတ်တိုက်ခိုက်မှုရှိတဲ့အတွက်ကြောင့်ကျွန်တော်တို့ကတမတော်ကိုမတုံးလို့ဘာလို့တုံးအောင်မလဲခင်ဗျာဆိုတော့တမတော်ကတုံးလို့တုံးအောင်မှာဒီကိစ္စမှာဟိုရှင်းပြပြောရရင်ရခိုင်ဆိုတာပြောင်းပြောင်းကျွန်တော်တို့မှာရခိုင်ဒီဟလာကျွန်တော်တို့ဒီလူမျိုးရေးတက်တနာလားမဲနှမိတ်တက်တနာလူမျိုးရေးပေါ့ကုန်းတက်တနာရှိတယ်လို့ပဲအဲ့ဒီတက်တနာတွေနိုင်ငံရေးမှာလည်းအသုံးချရတ သဘောလေးနဲ့နောက်တစ်ခါတာမန်ဒီလူလူတို့ကလည်းဒီချက်လက်ပေါ်မှာနားပလဲလို့ဟိုပြောကြဆိုကြတဲ့သဘောလေးရှိပါတယ်။ဒါပေမဲ့တကယ်တမ်းဂျပန်ကိစ္စစီအဆိုးရအောင်တတ်မတော့အတူတူမလုပ်လို့မရပါဘူးဗျ။ဘာဖြစ်လို့လဲဆိုတော့ဂျပန်ကိစ္စက international ကျွန်တော်တို့ visa ရဟလာဟိုလူဖွဲ့စည်းတွေရောကျွန်တော်တို့ဒီကုလသမဂ္ဂဖွဲ့စည်းတွေစောင့်ကြည့်နေတယ်။အခြေအမေရေးလဲသူတို့ဘက်ကနေပြီးတော့ဒီကုလသမဂ္ဂရဲ့လုံနိုင်ကန်နိုင်ကွင်းအနေပြီးတော့ဆွတ်ဖက်လာလို့ရတဲ့ကိစ္စတွေအများကြီးရှိတယ်။ဆိုတော့အဲ့ဒီကိစ္စမှာလည်းအဆိုးရကကျွန်တော်တို့လက်ရှိဟလာဒီအရသာအဆိုးရကတာဝန်ရှိနေတယ်။ဒီဘက်ဒီကျွန်တော်တို့ဒီတိုက်ရိုက်ခိုက်ရေးကိစ္စတွေတာဝန်ကိစ္စမှာတတ်မှာတာဝန်ရှိသလိုပဲအပြင်ရလာမဲ့ကျွန်တော်တို့ဒီနိုင်ငံရေးအန္တရာယ်အဲ့နိုင်ငံသားရေးအန္တရာယ်တွေကိုလည်းအဆိုးရတာဝန်ရှိတယ်။ဒီနှစ်ယောက်ကအဆိုးရနဲ့တတ်မှာတော့ကြောကပ်ပြီးဒီကိစ္စကိုမရှင်းလို့ဘယ်လိုရှင်းမလဲကြာ
။ဟုတ်ကဲ့
။အမှန်တော့တို့ဒီလုတ်တဲ့လုတ်တဲ့တာတွေတစ်ချိန်နဲ့တစ်ပြေးညီတယ်ပြီးနိုင်ပြီးလုတ်နေတယ်လို့ကျွန်တော်နားလဲပါတယ်။ချိုးတော်တော်များများကတော့နားမလဲလို့ပြောနေတယ်လို့ပဲပြောချင်ပါတယ
်။ဟုတ်ကဲ့ကျေးဇူးပါ။ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုပါဝင်ဖို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေကိုလည်းတစ်ခေါက်လှည့်ပေးချင်ပါတယ်။တူဦးကတော့မြန်မာနိုင်ငံဦးမျိုးမြင့်မှာဦးမျိုးမြင့်ရဲ့သဘောထားကိုလည်းလိုရင်းတူရှင်းဆွေးနွေးနိုင်ပါတယ်ခင်ဗျ။ဟုတ
်ကဲ့ခင်ဗျ။ကျွန်တော်ဒီကိစ္စကလည်းမှာတက်တာအဲ့ဒါအစ်ကြီးအဲ့ဒီပြောရမယ်ဒီလိုကျွန်တော်ကစောက်စီးကိုငါအတိအကျကြပါရဲကျွန်တော်ကစောက်စီးကိုမပြေစင်းနေပါတော့ဒီလိုဒီနေ့ကတက်တာအဲ့ဒါအစ်ကြီးအဲ့ဒီနေနော်ဒီကရန်ပုံနဲ့ဒီလိုကျွန်တော်ကစောက်စီးကလေတင်းဆောက်ဟာစလူကြီးရဲ့ဒီလိုကျွန်တော်တို့ဟိုလိုကဒီရလစ်တွေပုံစံမျိုးတွေစီးပွားရေးကန္တာကိုအင်းသိပြီကြာပေါ်ပြကြောက်ဆရာလို့လက်တော်ထဲမှာထားခဲ့တာပဲဖြစ်ပါတယ်ဒီပုံစံလေးကိုမပြေမနေကြတော့ဘယ်လိုလုပ်ရပါ
ဟုတ်ကဲ
့အောက်ကိုမရောက်ဘူးလို့ဒီကတအုပ်ကိုပြီးရဲ့အောက်ကိုဒီမကူးကြောင်းနေတော့ဘူးလို့ကျွန်တော်ဒီလောက်ဆင်းနေတင်ပါ
ဟုတ်ကဲ့ကျေးဇူးပါဦးမျိုးမြင့်ကျွန်တော်နောက်တူကတော့နော်ဝေနိုင်ငံဥကန်အေးဖြစ်ပါတယ်ဥကန်အေးရဲ့သဘောထားလည်းလူရင်းထူရှင်ဆွေးနွေးနိုင်ပါတယ်ခင်ဗျာ
ဟုတ်ကျွန်တော်နည်းနည်းလေးပြောပြချင်တာပါခင်ဗျဦးနယ်ထဲကျွန်တော်က93နှစ်ရှိသူတို့အုပ်ချုပ်လာတော့ဥစားမနေဝင်းလက်ခက်ကအုပ်ချုပ်လာတာမှခတ်သုံးလုံးနဲ့အုပ်ချုပ်လာတယ်ဗျာခေါ်တိုင်းနဲ့ခိုင်းရင်လည်းခတ်မပြောနဲ့ဆိုတော့ဟိုခင်ညွန့်နဲ့တန်းရွှေအုပ်ချုပ်တဲ့အချိန်မှာခတ်ငါးလုံးနဲ့အုပ်ချုပ်တယ်ခေါ်တော့ခိုင်းလို့ခတ်မပြောနဲ့မခိုးသိမ့်နဲ့ခိုက်ရပြင်ပြီးတော့အခုဆိုရင်နောက်ကသူပြန်ထွက်တဲ့အချိန်မှာသူဆင်းဖို့အချိန်မှာသူလည်းဘူးတော့တိုင်းပြည်ကိုပြန်ပြီးဆွေးနွေးရတယ်တိုင်းပြည်ပြန်ပြီးဆိုတော့2008ဥပဒေနဲ့ဘာလို့ဆိုရင်မဟုတ်မင်း online ပြန်ပြီးတောင်းယူပြီးတော့နေနေတာဘာလို့ပြန်ပြီးဆွေးထားတဲ့ကိစ္စကတော့တိကျလေဘာမှမဟုတ်တဲ့ဥစ္စာကြီးကိုတော့သူတို့ဦးစီးပြီးတော့ဆင်းရဖို့ပြီးတော့မဆင်းခင်နဲ့တပြန်ပြီးကိုတစ်ချက်နဲ့နဲ့တိုင်းပြည်ကိုပြန်ပြီးဆွေးတာသူတို့ကပြန်ပြီးရတာတရားဝင်ပြန်ပြီးသမားလို့ဖြစ်နေတယ်အခုတိုင်းပြည်မှာအခုကြောက်နေရတယ်အခုပြည်သူအကုန်လုံးကသူ့ကိုပဲကြောက်နေရတယ်အစိုးရရောဘယ်ရောဘယ်အကုန်လုံးကသူ့ကိုကြောက်နေရတယ်အခုပြန်ပြီးသမားကတရားဝင်ပြန်ပြီးဘယ်လိုချရမလဲ2008ဥပဒေအငြင်းကြီးကိုပြင်ပြီးဖြုတ်ပလိုက်လို့ပြင်ဖို့မပြောနိုင်ဘူးဖြက်ပြီးပြီးတော့အသိရေးပေါ်မှာရမတိုင်းပြည်ကို
ပြည်သူသွားမယ်ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးပါဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်ဟိုပင်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေကိုပက်ကိုတစ်ခေါက်ပြန်ပြီးဆွေးနွေးကြမှာဆော့ဆော့အခုဥက္ကံကြီးလည်းပြောသွားပါတယ်ဆော့ဆော့ရှေ့ရတယောက်ကဥမျိုးမြင့်ကလည်းပြောသွားတာရှိတယ်ဒီ2008အခြေခံဥပဒေဆော့ဆော့ကျွန်တော်တို့ဟိုဥခွန်မြင့်ထွန်းလည်းဒီကိစ္စကိုပဲထောက်ပြသွားတာရှိပါတယ်ဒီ2008အခြေခံဥပဒေလက်ရှိဒီဥပဒေကဘယ်လိုပဲဖြစ်ဒီဇဲဥပဒေဟိုရှိနေတဲ့အခြေခံဥဖွဲ့စည်းပုံအခြေခံဥပဒေဖြစ်တဲ့အတွက်ဒီရောက်မှာပဲတွားနေရတော့မယ်ဆိုတော့တက်ကဲအခန်းကဏ္ဍလည်းတစုံတရာရှိနေတယ်လွတ်တော်ထဲမှာဆိုလည်းလေးပုံတစ်ပုံနေရာယူထားတယ်နောက်အရေးကြီးတဲ့အဆုံးဖြတ်ပေးနိုင်မဲ့ဒီကားလုံးလို့ဖွဲ့စည်းတွေမှာ
ဖွဲ့စည်းမျိုးနောက်ဝန်ကြီးဌာနတွေဆိုရင်လည်းတက်ကထိန်းချုပ်ထားတယ်ဆိုရှိတယ်ဆိုတော့ဒါတွေဟိုလျှော့မယ်ဆိုရင်လက်တလောအခြေအနေမှာဟိုလျှော့လို့ဖြစ်နိုင်တဲ့အခြေအနေမျိုးရှိလားဟိုကျွန်တော်ဆိုလိုချင်တာတိုင်းပြည်ရဲ့လူဝတ်ချက်အရာဟိုလက်တလောမှာလျှော့မယ်ဆိုရင်လျှော့လို့ဖြစ်လားမဖြစ်ဘူးလားဆိုတော့ဥက္ကမြင့်ထွန်းရဲ့သဘောထားကိုသိချင်ပါတယ်စစောကကျွန်တော်ပြောသလိုပေါ့လေတချို့ကတော့တိုင်းရင်းသားပြဿနာတွေရှိနေတယ်ရခိုင်ပြည်နယ်ရဲ့နေဆက်ပြဿနာလူကိစ္စမျိုးတွေရှိနေတဲ့အတွက်တက်ကတော့ဒါတွေလက်လွတ်လို့မဖြစ်သေးဘူးဆိုတဲ့အမြင်မျိုးတွေလက်ရှိနေဆိုတော့ဒီအခုလက်ရှိအခြေအနေနဲ့ရှင်းကြည့်မယ်ဆိုရင်အခုနေရာယူထားတဲ့ကိစ္စတွေကယူသိယူထိုက်တဲ့အခြေအနေလို့ယူဆလာခဲ့ဗျ။အ
ဲကျွန်တော်တို့ကတော့ဒီဟာမှာအထူးအဖြစ်တော့ဒီအရက်ပဲစစ်ပဲစစ်ဆန်ရေးလို့ဒီလိုပြောကြတဲ့အခါမှာကျွန်တော်တို့ပြည်လဲဖို့လိုတယ်။အဲပြည်လဲဖို့ဆိုတဲ့အခါမှာတစ်ဖက်နဲ့တစ်ဖက်အကြားပြည်လဲမှုဆိုတာမူမဲတော့မဖြစ်သင့်ဘူးပေါ့လေ။မူနဲ့တော့ကျွန်တော်ပြည်လဲဖြစ်ရမယ်။အခုကျွန်တော်တို့ဒီမိုစီစနစ်နဲ့ဖဲတဲ့စနစ်ကိုအခြေခံနဲ့ပြည်အောင်စုထူထောင်မယ်။အပြည့်အကိုပိုင်ကြတာကွအပြည့်ဝရှိရမယ်။ဆက်ပြီးအဲ့ဒီလိုမူတွေပေါ်မှာတော့ကျွန်တော်တို့ဒါပြည်လည်မှုရအောင်ရှင်းဖို့လိုပါတယ်။ကျွန်တော်2005ခုနှစ်2006ခုနှစ်တုန်းကမြို့သားဓမ္မစီအဖွဲ့ချုပ်ကဒီအဲ့ဒီတော့ကနာဖာစစ်ဆိုးရကိုကန့်လန့်ခဲ့တာရှိပါတယ်။အဲ့ဒါပါလဲဆို1990ပြည့်ရေကောက်ဝဲရနိုင်လာတဲ့ပြည်သူ့လွှတ်တော်ကိုခေါ်ယူပေးပါ။ပြည်သူ့လွှတ်တော်ကိုခေါ်ယူပေးလို့ရှိရင်ပြည်သူ့လွှတ်တော်ကလည်းပဲနာဖာအစိုးရကိုတရားဝင်အစိုးရအနေနဲ့ကြီးညာပေးမယ်ဆိုလို့ကန့်လန့်ခဲ့တာရှိပါတယ်။ကျွန်တော်ပြောချင်တာဒီနေ့အချိန်ကမှတိုင်းပြည်ရဲ့အကျက်တဲ့အခက်ခဲတဲ့အခြေအနေတွေမှာအချို့သောကိစ္စရပ်များကဒီလိုသဘောထားဒီနဲ့ဒီလိုသဘောတူညီမှုတွေဆောင်ရွက်လို့ရပါတယ်။ကြောက်အဲ့ဒီ2005-2006တောင်ဥပမာရဲ့အခြေခံကိုပြောရမယ်ဆိုလို့ရှိရင်တော့ဒါ Civilian Supremacy ဒါပြည်သူလူထုရဲ့ဆန္ဒသဘောထားတွေတောင်းယူမှုတောင်းခံမှုတွေနဲ့ဒါစစ်တပ်ကနေပြီးတော့တိုင်းပြည်ကိုအုပ်ချုပ်ကင်တွယ်ပြီးတော့ဖြည့်ရှင်းမှာဆိုတဲ့အခြေခံမျိုးကိုကန့်လန့်ခဲ့တာမျိုးတွေရှိပါတယ်။ဒီသဘောထားမျိုးတွေကပေါ်တယ်နောက်တစ်ခုကပါလဲဆိုရင်ကျွန်တော်တို့ဗိုလ်ချုပ်အောင်ဆန်းဆိုလို့ရှိရင်ဒါနိုင်ငံရေးတွေဝင်တဲ့အခါမှာသူကရှင်းရှင်းလင်းလင်းပဲတပ်မတော်ကနေပြီးတော့သူနှုတ်ထွက်တယ်နှုတ်ထွက်ပြီးတော့နိုင်ငံရေးနယ်ပယ်တွေဝင်ပြီးတော့ဒါဆောင်ရွက်တယ်ဒါ1993မြို့သားညီလာခံမှာဆိုရင်ကျွန်တော်တို့ဗိုလ်ချုပ်ဟောင်းဦးအောင်ရွှေဦးဆောင်ဝင်တဲ့ဒီတပ်မှုဟောင်းကြီးတွေပါဝင်တဲ့ကျွန်တော်မြို့သားလူမျိုးစုဖွဲ့ချုပ်ကအစဉ်တစိုက်ပြောဆိုခဲ့တာဖြစ်ပါတယ်အဲ့ဒါတွေကတော့ကျွန်တော်လက်ငင်းချက်ချင်းအခြေအနေမျိုးမှာတော့အဲ့ဒီအနေအထားမျိုးကတော့ရောက်အောင်မှာမဟုတ်ဘူးသို့တော်လည်းပဲအဲ့ဒါဒီတစ်ဆင့်တစ်ဆင့်တက်တက်ဖြည့်ရှင်းနေရတော့ကျွန်တော်တို့သွားရမှာဖြစ်ပါတယ်။အဲ့တော့ဒီ2008ဖွဲ့စည်းပုံအခြေခံဥပဒေဟာကျွန်တော်တို့ Federal စနစ်ကိုသွားနိုင်တယ်လို့တော့ကျွန်တော်တို့မယုံကြည်ဘူး။သို့တော်လည်းပဲဒီလက်ရှိ2008ဖွဲ့စည်းပုံအခြေခံဥပဒေအနေထားနေပြီးတော့မှလာမယ့် Federal ဖွဲ့စည်းပုံအခြေခံဥပဒေကိုတိတ်ခါရှိရှိဆွဲပြောင်းနိုင်ရေးဆိုတာမျိုးကိုကျွန်တော်ဆောင်ရွက်ဖို့တော့လိုရောကျွန်တော်မြင်ပါတယ်။ကျွန်တော်တိုင်းပြည်မှာရှိခဲ့တဲ့1948ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေရော94ဖွဲ့စည်းပုံအခြေခံဥပဒေအဲ့ဒီဖွဲ့စည်းပုံအခြေခံဥပဒေကမိကုံချုပ်မကောင်းခဲ့ဘူးအဲ့တော့အခု2008ဖွဲ့စည်းပုံအခြေခံဥပဒေကလည်းအဲ့လိုမိကုံချုပ်မကောင်းတာမျိုးကျွန်တော်မလိုလားဘူး2008ဖွဲ့စည်းပုံအခြေခံဥပဒေကနေပြီးတော့နာမည်ဖယ်ရယ်ပြည်တော်စုဖွဲ့စည်းပုံအခြေခံဥပဒေကိုတိတ်ကရှိစွာဆွဲပြောင်းသွားနိုင်ရေးဆိုတာမျိုးတော့ကျွန်တော်အဲ့ဒါလိုလားတာဖြစ်ပါတယ်ဒါကြောင့်ဒီနေ့အခြေခံမှာ2008ဖွဲ့စည်းပုံအခြေခံဥပဒေမှာရယူထားတဲ့တမတော်အနေနဲ့ရသည်လူသားနိုင်ငံရေးဥဆောင်မှုအခမ်းအနားကိုဒါဖွဲ့စည်းပုံအခြေခံဥပဒေပြဋ္ဌာန်းချက်နဲ့ရှင်းရှင်းလင်းလင်းရယူလာတာဖြစ်အဲ့တော့ဒီတိုင်းတော့တောက်လျှောက်ရက်တည်သွားလို့မရဘူးသို့တော့လိုအပ်တဲ့အခြေအနေကြီးတော့ဒါဆောင်ရွက်သင့်တယ်လို့ကျွန်တော်ဒီလိုမြင်ပါတယ
်ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်တို့ဒီပါဝင်ဆွေးနွေးကိုကျွန်တော်တို့ဆက်သွယ်ထားတဲ့နောက်ပုဂ္ဂိုလ်တူကိုလည်းအလဲပေးချင်ပါတယ်မြန်မာနိုင်ငံကကိုနေလာပါကိုနေလာသဘောထားလဲလူရင်းတို့ရှင်ဆွေးနွေးနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာတော့တမရောရဲ့ခန်းကဏ္ဍကိုတော့ဘယ်နေရာမှာမပါသေးဘူးပါရင်လည်းတစ်ခက်ပဲရှိတယ်သူကကာကွယ်ရေးကိုပြန်သွားပြန်တမရောကကျွန်တော်ကာကွယ်ရေးလို့ပဲကျွန်တော်နားလည်တာလေနိုင်ငံရဲ့ကာကွယ်ရေးအတွက်ဒီဟိုမှာဒီစစ်တမ်းများဆိုတဲ့နိုင်ငံကာကွယ်ရေးအတွက်ပဲလိုလားတယ်တော့ဘူးကျွန်တော်ပြည်လူရဲ့လိုလားတယ်ဒါပေမဲ့ဗိုလ်ချုပ်လိုပုဂ္ဂိုလ်ကျွန်တော်ဗိုလ်ချုပ်အောင်ဆန်းလိုမျိုးပုဂ္ဂိုလ်တွေရှိတယ်ဆိုတော့ကျွန်တော်ပြည်သူတွေကလက်ခံပါဦးခင်ဗျဒါပေမဲ့အခုဗိုလ်ချုပ်တွေဆိုတာဒီကျွန်တော်တို့ရဲ့ဗိုလ်ချုပ်ကျွန်တော်လေးစားရတဲ့ဗိုလ်ချုပ်အောင်ဆန်းတဲ့မိုးနဲ့မြေကိုကြွားတယ်ခင်ဗျစိတ်သက်တွေနေသားကြီးလှုပ်ဆောင်မှုတွေနေသားကြီးကြွားတယ်ဒီပြောကြောင်သူတို့ကနိုင်ငံရေးမှာပါနေမယ်ဆိုတော့ကျွန်တော်နိုင်ငံဘလို့မှတိုးတက်တဲ့အနေအထားကိုမရှိနိုင်ဘူးကျွန်တော်ပြည်သူပြောက်နေတယ်ကျွန်တော်တိုးတက်တယ်ခင
်ဗျဟုတ်ကဲ့ခွန်နေလားကျေးဇူးပါကျွန်တော်တို့ဒီ Facebook ကစာတချို့ကိုလည်းပဲအချိန်အရုံးဖော်ပြချင်ပါတယ်။တူကတော့ပညာဆိုတဲ့အကောင့်ပါရှင်မှာသူကတော့ VOA ခင်ဗျားရဲ့ကျွန်တော်သိသလောက်လေးပြောတာပါတဲ့။ NLD ဆိုတာလောအမှာတိုင်းပြည် CY တိုးတက်အောင်အရင်လောအမှာပါတဲ့။လူလူက CY အစဉ်ပြေစိတ်ချမ်းသာကိုချမ်းသာဖြစ်နေရတဲ့အဖြစ်မျိုးရောက်ရင်ကျွန်တော်တို့ကသူကသူ့ဘာသာသူတဲ့ NLD ဆိုတာအုပ်ချုပ်မှုအောက်ရောက်လာမှာပါတဲ့။အရင်ဆုံးတိုင်းပြည်ချမ်းသာအောင်သာလှုပ်ပြလိုက်ပါတဲ့။နောက်တူကတော့စံဝင်းဆိုတဲ့ကောင်းပါရှင်ပါသူကတော့နိုင်ငံရေးတည်ငြိမ်မှုကြောင့်လိုအပ်ပေမဲ့အုတ်ချွေပိုင်းကိုစစ်တပ်ကနေရာယူထားတာပြုပြင်တင်ပါတယ်နောက်တူကတော့ခင်မောင်လွင်ပါသူကတော့တက်မတော်သေးတဲ့နိုင်ငံရေးဥဆောင်
ကနကပါလို့ NLD အစိုးရနဲ့ဟန်ချက်ညီညီတိုက်ပြဖွံ့ဖြိုးတိုးတက်အောင်လုပ်နိုင်ရင်ကောင်းပါတယ်။အင်အားကောင်းတဲ့လူလူအစိုးရမျိုးတက်လာတဲ့အခါမျိုးတမတော်အပေါ်ဩဇာရှိတဲ့အယက်သားကောင်းဆောင်ပညာရှင်ကောင်းဆောင်မျိုးလက်ထက်မှာတမတော်ကလည်းယုံကြည်စွာစစ်တမ်းအောက်ပြန်နိုင်မှာပါဆိုပြီးရေးပါတယ်။ဆိုတော့ကျွန်တော်တို့အစည်းအဝေးဆုံးသက်ဖို့တမိနစ်ကျော်ကျော်လောက်အချိန်ရပါသေးတယ်။ကျွန်တော်ညီကုန်းချုပ်အနေနဲ့ကိုတရားသွေးရဲ့သဘောထားကိုလည်းကျွန်တော်ဟိုဒီကမေးချင်ပါတယ်ဆိုတော့အခုကျွန်တော်တို့မြန်မာတပ်မတော်အနေနဲ့အရက်ပက်အုပ်ချုပ်မှုအောက်ကိုဟိုဘလို့ဒီမိုကရေစီစနစ်တည်ရမှာတော့ဟိုစစ်တပ်ဆိုတာအရက်ပက်အုပ်ချုပ်မှုအောက်မှာပဲရှိနေရမှာဆိုတော့ဘလို့အချိန်မျိုးရောက်မှာမြန်မာနိုင်ငံမှာအရက်ပက်အုပ်ချုပ်မှုအောက်ကိုစစ်စစ်မှန်မှန်ပြောင်းလဲနိုင်မယ့်အခြေအနေမျိုးဘလို့အခြေအနေမျိုးဘလို့အချိန်မျိုးကြာရင်ဖြစ်လာနိုင်လဲကိုတရားသွေးကိုတရားသွေးရဲ့တုံ့တက်ချက်သိချင်ပါတယ
်ဟုတ်ကဲ့နှစ်ချက်ပေါ့နော်တစ်ချက်ကကျွန်တော်တို့နိုင်ငံရေးအရာပေါ့နော် trust ပေါ့ကျွန်တော်တို့ယုံကြည်မှုရှိဖို့အရေးကြီးတယ်။ဒါဆိုဒီဒီနှစ်ပေါင်း90လောက်ဟလာဟိုကျွန်တော်တို့ဒီတက်မတော်ကနေပြီးတော့တာနာကိုအဆက်ဆက်ခေါင်းဆောင်ဆက်ဆက်ကနေပြီးအမျိုးမျိုးကန်ကြွယ်ပြီးတော့ကျွန်တော်တို့မလွှတ်ရဲဘူးပေါ့ဗျာ။ဟလာဟိုယူကောက်ပွဲနဲ့နိုင်လာတယ်ဟလာ1990မှာဆိုလဲဒါယူကောက်ပွဲနိုင်လာတဲ့ကျွန်တော်တို့ဒီရလက်ကိုပေါ့နော်ယူကောက်ပွဲရလက်ကိုအတိမမပြူပြူဘူးပေါ့ဗျာ။ယူကောက်ပွဲရလက်ကျွန်တော်ယူကောက်ပွဲနိုင်လာတဲ့ပါတီကိုအာဏာမတွဲရဲဘူး။သက်တနာကမယုံဘူး။သူတို့ကျွန်တော်တို့တန်ပြန်ဟလာဟိုဒုက္ခပေးမယ်လို့ဟလာဟိုကျွန်တော်တို့ပြစ်ဒဏ်လေးပေးမယ်လို့ယူဆပုံရတယ်ပေါ့နော်ဟုတ်လားဆိုတော့ဒီလိုတက်တာမျိုးတွေရှိခဲ့တယ်90ယူကောက်ပဲမှာနိုင်တဲ့ပုံစံတွေကိုနိုင်ငံရဲ့ကျွန်တော်တို့ဒီပါတီကိုအာဏာမလွှဲခဲ့ဘူးနောက်တစ်ခါကျွန်တော်တို့ဒီတကယ်တမ်းဒီတက်မတော်ကနေပြီးတော့အခြေခံဥပဒေအခု2008အခြေခံဥပဒေရေးဆွဲခဲ့တဲ့ခါမှာလည်းနောက်တောင်းပြန်ကျွန်တော်တို့ဒီမလုပ်ရဘူးဆိုတဲ့ဟာတွေပါတယ်ဗျဒါတွေအားလုံးချုပ်ပြီးတော့ကျွန်တော်တို့ပြောမယ်ဆိုလို့ရှိရင်တက်မတော်အနေနဲ့နောက်တောင်းပြန်ပြီးတော့သူတို့ကိုအရေးယူမှာမျိုးဟုတ်လားနိုင်ငံရဲ့လက်တုံးပြန်မှာမျိုးသူဆိုရင်လည်းဒါကဘာလဲဆိုယုံကြည်မှုမရှိဘူးဆိုတော့အဲ့တော့ရှိသောကျွန်တော်တို့ကဒီအခုတော့ပြောရဲလို့ဟာတပ်မတော်ကနေပြောရက်ဖက်အုပ်ချုပ်မှုအောက်မှာရှိဖို့ဆိုလို့ရှိလို့ရှိရင်နံပါတ်1ဒီနေရာနေပြောလက်ရှိကျွန်တော်တို့အခြေခံဥပဒေမှာဆင်ထားရဲဒီ25ရာခိုင်နှုန်းလို့436လို့စသည်ဖြင့်ကျွန်တော်တို့ဒီအထောက်အပံ့မှာဟိုဌာနကြီး3ခုကျွန်တော်တို့ဝန်ကြီးဌာနကြီး3ခုပြည်ရဲလို့ရေးပါတဲ့ဌာနတွေကင်တွေထားဒါတွေကိုအပြည့်အစုံဆုတ်သွားပေးဖို့ဆိုလို့ရှိရင်နံပါတ်1က trust လို့လေဟာယုံကြည်မှုသူတို့ကိုဟိုဘယ်သူမှဒုက္ခမပေးတော့ဘူးဆိုတဲ့နိုင်ငံရေးယုံကြည်မှုဟလာအဲ confidence တက်လာဖို့လိုရဲတစ်တစ်ဆက်နောက်နေ့တစ်ချက်ကပါလို့ကျွန်တော်တို့ရက်ဖက်ဟလာကျွန်တော်နိုင်ငံရေးသမားတွေအုပ်ချုပ်ရေးသမားတွေပေါ်ပေါက်လာဖို့လိုတယ်တိုင်းပြည်ကိုကျွန်တော်တို့ဒီပြည်ထဲရေးလိုကိစ္စမျိုးတွေကာကွယ်ရေးလိုကိစ္စမျိုးတွေမှာလည်းတကယ်ပိုင်ပိုင်နိုင်နိုင်တိုင်းတွဲဖြစ်ရှင်းနိုင်တဲ့ management လုပ်နိုင်တဲ့တွေးခေါ်မျှော်မြင်နိုင်တဲ့ဟလာအရက်သားနိုင်ငံရေးသမားတွေအရက်သားအုပ်ချုပ်ရေးသမားတွေလုပ်ငန်းကျွမ်းကျင်တဲ့အရက်သားအုပ်ချုပ်ရေးသမားတွေ
ဟုတ်ကဲ့ကျွန်တော်ကျေးဇူးပါကျွန်တော်အချိန်လဲတလောက်ပဲ
ပေါ်ပေါက်လာရင်ကျွန်တော်တို့ပြည်လဲပေါက်ပါလိမ့်မယ
်ဗျဟုတ်ကဲ့ကျေးဇူးထူးတင်ပါတယ်ပါဝင်ဆွေးနွေးပေးတဲ့တင်ဆက်ဆရာဦးတရားသွေးပိုတိုင်းသားနိုင်ငံရေးခေါင်းဆောင်တူဦးဖြစ်တဲ့ဦးခွန်မြင့်ထွန်းကိုရင်ပါဝင်တဲ့သူတွေ Facebook နဲ့ email ပေးပို့တဲ့သူတွေနဲ့တော်တာရှင်တွေအားလုံးကျေးဇူးတင်ပါတယ်ခင်ဗျာ
စနေနေ့ညတရရလင်းလိုက်ဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်အခုတော့သတင်းအကျဉ်းချုပ်ကိုမအေးတန်တာကြောကြေညာပေးပါမယ်ရှင
်စပိန်နိုင်ငံဘာစီလိုနာမြို့တော်မှာလမ်းသွားလမ်းလာတွေနဲ့ကားကိုကားနဲ့အကြမ်းဖက်တိုက်ခတ်ရမှာကားမောင်းတဲ့သူဆက်ပြီးတော့လွတ်မြောက်နေနိုင်သေးတယ်လို့စပိန်ရဲတပ်ဖွဲ့ကပြောပြတာဟာအရင်ကထွက်လာတဲ့သတင်းတွေဖြစ်တဲ့ရင်မောင်းကပထမတိုက်ခိုက်မှုအပြီးနိုင်ဝိုင်းတွင်ဖြစ်တဲ့အနီးကနောက်ထပ်အလားတူတိုက်ခိုက်မှုအတွင်းမှာတည်ပြီးဆိုတဲ့သတင်းတွေနဲ့အစံချင်နေပါတယ်။ရဲတပ်ဖွဲ့ကရှောက်ဖွေရဲဖြစ်တဲ့မော်ရိုကိုနိုင်ငံပေါ်အသက်22နှစ်အရွယ်ယူနော့အဘူယာကုတ်ဟာဒီဘာစီလိုနာနဲ့နောက်ပြီးတော့နောက်ထပ်မြို့ဖြစ်တဲ့ကမ်ဘရီလ်စ်မြို့ကိုတိုက်ခိုက်မှုလုပ်တဲ့အဖွဲ့ခေါင်းဆောင်ဖြစ်နိုင်တယ်လို့ယူဆရပါတယ်။ကမ္ဘာတဝန်းပြည်ပခန့်ရဲ့ဂျာမန်ပိတ်မိနေတဲ့အရက်သားပြည်သူတန်ပေါင်းများစွာကိုကာကွယ်ကြဖို့အတွက်ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုကူဒရက်စ်ကကမ္ဘာတဝန်းကပြည်သူတွေကိုတိုက်တွန်းလိုက်ပါတယ်။ဒီကနေ့စတင်နေ့မှာကြာရောက်တဲ့ကမ္ဘာလူသားချင်းစာနာမှုအထိမ်းအမှတ်နေ့အကျိုးဖြစ်တဲ့တောက်ချာနေကကုလသမဂ္ဂအတွင်းရေးမှူးချုပ်ကပြောကြားလိုက်တော့ပြည်ပခန့်တွေအတွင်းမှာပိတ်မိနေတဲ့သူတွေဟာအမြဲလိုရောပြီးတော့တိုက်ခိုက်ခံရတာဖြစ်တယ်လို့ဆိုပြီးတော့နိုင်ငံတကာဥပဒေအရရက်သားပြည်သူတွေလူသားချင်းစာနာမှုထောက်ကူပေးရေးဝန်ထမ်းတွေနဲ့ကျန်းမာရေးဝန်ထမ်းတွေကိုအကာအကွယ်ပေးဖို့လိုအပ်ကြောင်းပြောကြားသွားခဲ့ပါတယ်။အမေရိကန်ပြည်အောင်စုမှာလာမယ့်တနင်္လာနေ့ကျရင်တော့38နှစ်အတွင်းမှာပထမဦးဆုံးအကြိမ်ဖြစ်နေမောင်တိကြသွားပြီးတော့အလုံးစုံနေကြတာကိုမြင်ကြရမှာဖြစ်ပါတယ်။အနောက်ဖက်ခြမ်း Oregon ပြည်နယ်ကနေပြီးတော့ Pacific သမုဒ္ဒရာကန်ယူရန်ကနေဒီအရှေ့ဘက်ခြမ်း Atlantic သမုဒ္ဒရာကန်ယူရန်မြောက်ကယ်ရိုလိုင်းနားပြည်နယ်အထိနေကြတာကိုတွေ့ကြရမှာပါ။ England Premier League ဘောလုံးပွဲကိုဒီကနေ့ကစားတာမှာတော့ Manchester United အသင်းက Swansea ကို 6-0 ဂိုးမရှိနဲ့အပြတ်အနိုင်ရရှိသွားခဲ့ပါတယ်ရှင်။
Tren Chinja Gumaita Nato Jinya Bigera Washin, Dinya season Tolo Yemuga Masumu Pipi Sepan Sanya in Dinyagaro Tien Pipare, Jama Shapama, Dinya season go Tawan Yutin Sepidara Pipare, View American, then Yabet Yamabada season go Yama Seno Jane, Yako Nagani Senaiti, Dayai Tolin Bigera Pipare, Thorashimia Along Guyo Sepashul and Chemi Javazi, View Yamaba in season go Abbe Nasinjare Dwele, a two way Jesu Demarishin.
This program has come to you from the Voice of America, Washington.